ဒီနေ့သက္ကရာ2008ခုနှစ်သဝေမာလ28ရက်နေ့တောက်ကြံနေ့မှာအမေရိကနိုင်ငံကယ်လီဖိုးနီးယားပြည်နယ်သောဆိုင်ကြီးလေးစေစုသာမြို့တောင်တရာရာမဗြဟ္မဝိဟာရအကြောင်းတိုက်ကြီးမှာအကျင့်ပါပြုလုပ်အပ်တဲ့မဂ္ဂဝိပဿနာတရားစကားပွဲမှာကျေးဇူးပြုနေကြဖြစ်တဲ့တစ္ဆာတရားများဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခါကလာတော်ကဘုရားရှင်ကရောမြတ်ကြီးတောင်းထိပ်ပြမွန်စီတုံကျောင်းတော်မှာသတင်းသောတော်မူနေတဲ့အချိန်ခါမှာတောင်းထိပ်မြတော်တွေကတရားလာရောက်လာကြတယ်တရားနာပရိသတ်အပေါင်းတော်ကောင်းတို့သိနာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်သက္ကာဂါမိမဉ္ဇဏ်အနာဂါမိမဉ္ဇဏ်အရဟတမဉ္ဇဏ်များအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလောကတရားနာပရိသတ်အပေါင်းတော်ကောင်းတို့သိနာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇဏ်များရနိုင်ကြပါစေသက္ကရာဂါမိမဉ္ဇဏ်များရနိုင်ကြပါစေအနာဂါမိမဉ္ဇဏ်များရနိုင်ကြပါစေအရဟတမဉ္ဇဏ်များရနိုင်ကြပါစေလို့ဆန္ဒပြုခြင်းနဲ့ဘောင်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီကဝိပဿနာတရားလို့အထုတ်လာကြတာယနေ့ဆိုရင်9ရက်ပြည့်ခဲ့ပါပြီဝိပဿနာအလုံးလောတဖို့ရန်အတွက်အလုံးပိတရားများကိုနန္ဒေတ9နာရီမှ10နာရီဟောခဲ့တာလည်းပဲယနေ့ဆိုရင်ဒါ9ရက်မြောက်ပြည့်ခဲ့ပြီဖြစ်ပါတယ်ဘုန်းကြီးတို့ဉာဏ်မီသလောက်ဝိပဿနာရှုရမယ့်နေ့စနစ်ကလေးတွေကိုလည်းပဲအမျိုးမျိုးပြောပြခဲ့ပါတယ်အဲ့ဒီပြောပေးခဲ့တဲ့နေစနစ်ကလေးတွေကိုအားလုံးခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်နံပါတ်1ကပညာပရမကွဲဖို့ကိုခေါင်းကြီးတို့အဓိကထားပြောတယ်သရကတိပေါ်မှာပုဂ္ဂိုလ်သရဘာ၅ဆိုတဲ့အမြင်ကင်းမှုရှင်းဖို့ဒါကိုအဓိကထားပြောတယ်အဲ့ဒီလိုပြောပြီးတော့မှပညာပရမကွဲမယ်ပုဂ္ဂိုလ်သရဘာ၅ဆိုတဲ့အမြင်ကလေးရှင်းသွားပြီဆိုတဲ့အချိန်ကျမှမိမိမြင်လိုက်ရတဲ့အာယုံတစ်ခုအပေါ်မှာပုဂ္ဂိုလ်မဟုတ်ဘူးတ attva မဟုတ်ဘူးငါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဆိုတဲ့ကောက်ချက်ကလေးတစ်ခုအတိတ်ကလေးတစ်ခုပေါ့နော်အတိတ်ကလေးတစ်ခုအဲ့ဒီအတိတ်ကလေးရပါပြီဆိုအဲ့ဒီအတိတ်ကလေးဒီသမှန်ကန်တဲ့အတိတ်ကလေးဖြစ်ပါပြီအဲ့ဒီမှန်ကန်တဲ့အတိတ်ကလေးကိုအတိတ်ကလေးနဲ့အဲ့ဒီမြင်လိုက်ရတဲ့အာယုံကလေးအပေါ်မှာဆက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အဲ့ဒီအာယုံဆိုတဲ့အရှုခံတရားကလေးရဲ့အမျိုးမျိုးပြောင်းလဲပြောင်းလဲသွားတာကလေးကိုတရိထားမိလာပါတယ်ပြောင်းလဲပြောင်းလဲသွားတာလေးကိုတရိထားမိဖို့လိုတယ်ဒီနေရာမှာအများပြောနေကြတာဖြစ်ပြက်ဖြစ်ပြက်နဲ့ပြောနေကြပဲဒါကတော့စာထဲမှာလည်းဥပါဒဝရလို့ပြောတော့ဥပါဒဒရာကဖြစ်တာဝရဒရာကပြက်တာစာထဲပါတယ်ဒါဥပါဒဝရကိုကြည့်ပြီးတော့ဖြစ်ပြက်လို့ဒီလိုပြောလိုက်တာပါပဲတကယ်တမ်းကျတော့ပြောင်းလဲသွားတဲ့သဘောလေးပေါ့ပြောင်းလဲသွားတယ်လက္ခဏာတစ်ခုမှလက္ခဏာတစ်ခုသို့ပြောင်းလဲသွားတယ်သဘာဝတစ်ခုမှသဘာဝတစ်ခုသို့ပြောင်းလဲသွားတယ်အဲဒီပြောင်းလဲသွားတာကလေးကိုသိသိချာချာသိအောင်စိုက်ပြီးတော့သမာဓိလေးနဲ့စိုက်ပြီးတော့ကြည့်ရအောင်အဲဒီလိုကြည့်တဲ့အခါကျတော့မှပြောင်းလဲသွားတာကလေးကိုတွေ့တယ်အဟောင်းတရားကปรมัตถ์ทุกข์ก็မရှိတော့လို့နောက်တစ်ခုအသိပေါ်လာတာသိလိုက်တယ်အဲဒီปรมัตถ์ทุกข์เนี่ยဒုတိယတကူပြောင်းလဲသွားပုံကလေးကိုလည်းပဲမတူတာကလေးကိုလည်းပဲကြည့်နေရင်းနဲ့ဘုန်းကြီးတို့စကားဖြင့်ပြောရင်တော့ฌာကာလပေါ့เนาะฌာကာလပေါ့တကယ်တမ်းကျတော့ฌာကာလဆိုတာဟာပြည်တာထင်ရှားလောက်အောင်ချိန်နဲ့ရှားရှားကြီးတော့သိတော့မရှိပါဘူးစကားဖြင့်ပြောရင်တော့ဈာကာလပေါ့အဲဒီဈာကာလကလေးပြက်ပြက်သွားတယ်တခုနဲ့တခုခြားနာခြားနာသွားတယ်အဲဒါကလေးကိုကြည့်ပြီးတော့ဩဒါလေးကတော့တခုနဲ့တခုမတူတဲ့သဘောလေးပဲမတူတဲ့သဘောလေးပဲအဲဒီလိုသိလိုက်ရတာကိုဒါကတော့ဖြစ်ပြက်လို့ခေါ်တာပေါ့အဲဒီတော့ဒါလေးကတော့ဖြစ်သဘောပြက်သဘောလေးပါလားလို့ဒီလိုတွေးနေဖို့တော့အချိန်ကမရပါဘူးတကယ်တမ်းပြောကြဆိုရင်ဒါကတော့ဉာဏ်ပညာအသိနဲ့သိဖို့သာပြောလိုက်ရတာ လုပ်ငန်းကိုတကယ်ဝင်လို့တကယ်လည်းအဲ့ဒီအစင်လေးရောက်လာပြီအဲ့ဒီဒီကလေးသိလာပြီဆိုရင်ဟောဒါလေးကယုံကလေးလားဒါလေးကနန္တရားလေးလားဒါလေးကဖြစ်သဘောလားဒါလေးကပြသဘောလားဆိုတော့မေကုံကလေးထုတ်ဖို့အချိန်မရဘူးမေကုံကလေးထုတ်ဖို့ကိုအချိန်မရဘူးမြင်လိုက်ရတဲ့တဘာဝတရားကလေးကိုစိုက်စိုက်ပြီးတော့ကြည့်နေကြည့်နေကြည့်နေနဲ့ဟောဒီလိုလေးပါလားဟောဒီလိုလေးပါလားဆိုတော့စိတ်ကနေပြီးတော့သိနိုင်ရတဲ့သဘောလေးပဲရှိပါတယ်အဲ့ဒါကိုမေကုံကလေးတွေနဲ့ထုံးပြီးတော့စိတ်ထဲမှာတွေးနေရင်ဒီတွေးသည်ဒါကိလေသာရှားဝင်တဲ့အတွေးလို့ဒီလိုပဲပြောမှာပါပဲအဲ့ဒါလောက်ကိုတွေးနေဖို့ရုံနိုင်ရသဘောကကိုယ်ကမဆောင်ပါဘူးအဲ့ဒီတော့ကြည်စရာအာယုံကလေးကလည်းပဲတကူပြီးတကူဆက်စပ်မပြတ်ဖြစ်နေတယ်။ကိုယ်ကလည်းတမာရီတရားကလေးနဲ့လိုက်လိုက်ပြီးတော့မှီရောလိုက်ကြည့်နေတယ်ဆိုရင်တကယ်တော့ပြောကြပါစို့ဆိုလို့ရှိရင်ဉာဏ်နဲ့ရင်မှီအောင်တော့မကြည့်နိုင်ဘူး။ဉာဏ်ရင့်မှမှီအောင်ကြည့်နိုင်တာ။ဉာဏ်နှုတ်ရင်မှီအောင်တော့မကြည့်နိုင်ဘူး။မှီအောင်မကြည့်နိုင်တော့ဘယ်လိုဖြစ်မလဲ?ကျော်သွားတာပေါ့။ကျော်သွားတော့ဘယ်လိုဖြစ်မလဲ?အဲနဲအတော်များများအရှုခံတရားကလေးတွေကြော်သွားပြီးတော့မှအော်ဒါလေးကဒီလိုကိုဒီလိုသိလိုက်ရတာကိုတစ်ခုချင်းတစ်ခုချင်းတစ်ခုချင်းစစမပြသိဖို့ဆိုတဲ့အစဉ်ကတော့အမတန်ရင်းကျက်တဲ့အစဉ်ကြမှာသိတာပါကြီးကစားပုံပုံအနေနဲ့ကတော့ပေါင်ပေါင်ပေါင်ပေါင်ပြီးတော့သိသွားတာပေါ့ပေါင်ပေါင်ပေါင်ပေါင်ပြီးတော့သိသွားတာသူရဲ့အစဉ်လေးတွေအစုလေးတွေဒါလေးတွေကိုသိသွားတာအဲဒီလိုသိသွားတာတော့မှပဲကြီးကစားမှအမြဲတမ်းသိနေနိုင်မလားဒီတော့တောင်းမှသိဖို့သိမလို့လားပါဘူးသတိကလေးတွေကျဲကျဲသိရကနေပြီးတော့မှစိတ်စစ်သိအောင်လုပ်ရတာကိုအဲ့ဒါတဏှာကြီးလုံးထိုင်နေတဏှာကြီးမှာ5မိနစ်10မိနစ်လောက်ပိုင်ပိုင်နဲ့နဲ့လေးသိရင်ကိုပဲဒါရှုခါသာပုဂ္ဂိုလ်များအတွက်မဆိုးဘူးလို့ပဲပြောရမှာပဲအများအပြားတော့တမာရီလေးနဲ့နေကြတာများပါတယ်တမာရီလေးနဲ့နေလိုက်အတွေ့ကလေးဝင်လာတယ်တမာရီလေးနဲ့နေလိုက်အတွေ့ကလေးဝင်လာလိုက်အဲ့ဒီအတွေးကလေးတွေဝင်လာလိုက်ဝင်လာလိုက်ဝင်လာလိုက်ဆိုတာဒီတွေးတွေအတွေးကလေးတွေကလည်းပဲတစ်မျိုးပြီးတစ်မျိုးဝင်ဝင်လာတော့ဒီအတွေးနဲ့နေမှချင်းကုန်နေကြတာများပါလေဒါကတော့ပြည့်လဲဆိုရမရှိပါဘူးဒါထုံးစံသဘာဝပါပဲအဲ့ဒီလိုအတွေးကလေးတွေကိုမိမိကနေပြီးတော့မဖမ်းမိနိုင်ပဲနဲ့အတွေးကလေးတွေနေမှချင်းကုန်ပြီးတော့အသေးကလေးနဲ့တမာရီကလေးနဲ့တည်ပြီးတော့ကိုယ်သိကျင်တဲ့သဘာဝတရားကလေးကိုနည်းနည်းလေးစမ်းစမ်းဝါးဝါးမြင်လာတာဟာအဲ့ဒီအတွေးကလေးတွေကြားတဲ့ကမှကြိုးစားကြိုးစားပြီးတော့စမ်းစမ်းဝါးဝါးမြင်အောင်လုပ်ရတာကိုအဲဒီတော့စမ်းစမ်းဝါးဝါးမြင်လာပြီဆိုတဲ့အခါကျတော့စမ်းစမ်းဝါးဝါးမြင်ရကနေပြီးတော့ပြီးပြီးပြီးပြီးမြင်အောင်တစ်ဖြည်းဖြည်းနဲ့ကြိုးစားယူရတာအဲဒီလိုဖြစ်ပေါ်တာကတတိလေးကလည်းဒီထဲမှာရှိနေရမှာတမာရီလေးကလည်းပဲဒီထဲမှာကြီးနေရမယ်အဲ့ဒီလိုကျင်းပြီးတော့စိတ်ဝင်စားပေါ်နေနော်ပမာလို့ပြောရင်တော့စိတ်ဝင်စားစိတ်ဝင်စားလေးကိုရှိနေရမယ်ဒါဘုန်းကြီးတို့ဟိုနေ့ကလည်းပြောခဲ့ပါတယ်စိတ်ဝင်စားလေးကိုရှိနေရမယ်မှုမှန်မှန်မဲ့သဘောမျိုးမရှိရဘူးပြင်းပြင်းတဲ့သဘောမျိုးမရှိရဘူးစိတ်ဝင်စားကိုရှိနေရမယ်အဲ့ဒီလိုစိတ်ဝင်စားပြီးတော့ကြည့်နေနိုင်မှအဲ့ဒီသဘောတရားကလေးတွေကိုဒါစမ်းစမ်းဝါးဝါးမြင်လာတာအဲ့ဒီလိုမှမဟုတ်လို့စိတ်ဝင်စားမှုမရှိဘဲနဲ့ဘုရားတရားသဘောမျိုးပဲနေမယ်ဆိုလို့ရှိရင်စံသာဝဝမြင်ဖို့တော့အသိမလွယ်တော့ပါဘူး။ဒါပြီးတော့လည်းလို့ဆိုတဲ့အခါကျတော့မိမိရဲ့သံတမ်းမှာပုဂ္ဂိုလ်ဆိုတဲ့တတ္တဝါဆိုတဲ့ဒီပညာကြီးအပေါ်မှာထင်မြင်သဘောပေါက်ပြီးတော့ပုဂ္ဂိုလ်ရောတတ္တဝါလိုထင်မြင်သဘောပေါက်နေတဲ့ဒိဋ္ဌိဆိုးကြီးကအင်မတန်ပြင်းထန်လာ။ဒီပုံမှာတရားတတ်မဲ့နေတဲ့ဒနာဆိုးကြီးကလည်းအင်မတန်ပြင်းထန်လာ။မြင်နေမြင်နေကြတဲ့ကြတဲ့နာနဲ့နာနဲ့စားတယ်စားတယ်ထိတယ်ထိတယ်တွေးတယ်တွေးတယ်ပုဂ္ဂိုလ်ဆိုတဲ့ဆွဲတတ္တဝါဆိုတဲ့ဆွဲငါဆိုတဲ့ဆွဲအဲ့ဒီဆွဲကြီးကထက်ကရကဖြစ်နေတဲ့အခါတော့ဒီဆွဲပြောဖို့ကိုမနှဲလို့နေရတာအဲ့တော့အဲ့ဒီဆွဲပြောဖို့ဒါပုဂ္ဂိုလ်မဟုတ်ဘူးတတ္တဝါမဟုတ်ဘူးငါမဟုတ်ဘူးယောက်ျားမိန်းမမဟုတ်ဘူးဆိုတဲ့အဲ့ဒီဒီကလေးကိုဒီပေါ်မှာမိမိရဲ့စိတ်ထဲမှာပရမတရားနာရင်နဲ့သိဒုတိယစင်ရှင်နှလုံးသွင်းနဲ့သိတတိယရှင်မရင်နဲ့သိအဲ့ဒီဒီကလေးနဲ့ကြိုးစားယူရတာကိုအမတန်ဘုန်းကြီးတို့မြေကြီးထဲမှာမြုပ်ထားတဲ့အကြောက်တန်းကြီးတစ်တိုင်ကိုအပေါ်ကိုတွူးဖော်တဲ့အခါကျတော့ပရမနည်းနည်းလေးနဲ့တော့အောင်မဲ့လို့လို့ရတယ်နောက်မှတော့တော့မှတပြေးပြေးနဲ့တညွတ်တည်းတည်းနဲ့တင်ပြီးတော့အပေါ်ကိုမြောက်အောင်လုပ်ပြီးတော့မှတပြေးတည်းနဲ့အဲဖော်ယူလို့ရတယ်လို့ပေါ့ အမတန်နဲ့နဲ့နဲ့နဲ့နဲ့ဆွဲနေတဲ့ဒီဆွဲကြီးကိုဖြောက်ဖို့ဆိုတာကတော့တကယ်တမ်းပြောကြလို့ဆိုရင်ပါမှန်နဲ့တော့သိမလို့ဘူးပေါ့လေ။ဒါလို့မလို့ပြင်မဲလို့လည်းပဲမရနိုင်ဘူးလားဆိုတော့ဒီလိုလည်းမဟုတ်ပါဘူးရနိုင်ပါလေ။ဒါလို့ရနိုင်တဲ့အခါကျတော့ဘုန်းကြီးတို့ဒီဆွဲကြီးဖြောက်ဖို့ဆိုတာကဝိသုဒ္ဓိမမပါတဲ့ဉာဏ်စဉ်အနေနဲ့ပဲပြောကြပါစို့။ဉာဏ်စဉ်အနေနဲ့ပြောမယ်ဆိုရင်ပရမအဆုံးပါလေဇံမရူပပရိစ္ဆေရဉာဏ်ဒါရေးကြည့်တာပဲဇံမရူပပရိစ္ဆေရဉာဏ်ဒါရေးကြည့်တယ်။ဘာလဲလို့ဆိုတော့ယောသဘောနံသဘောကိုနော်အတိထဲမှာသိနေရမယ်။အမြင်နဲ့သိတာမဟုတ်သေးဘူးနော်။ရှုလို့မှလို့သိတဲ့အတိမျိုးမဟုတ်သေးဘူး။ကိုယ်စိတ်ထဲမှာအတိထဲမှာကြာမှုနာဝရှိတဲ့သဘောမျိုးနဲ့သိနေရမယ်။ယောသရာဒီသဘောလေးနန္ဒရာဒီသဘောလေးလို့ဒီလိုသိနေရမယ်။အဲဒီလိုသိရင်နာမရူပဘောဌာနနာမရူပပရိစ္ဆေဒဒီနာမနှမျိုးနဲ့ရတဲ့ဉာဏ်ကလေးဖြစ်နေတာပါပဲ။အဲဒီတော့ဒီအသိဟာတရားထိုင်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာပွဲမုံရင်အပြင်ကကျင်းပဆိုသလိုတရားမထိုင်ခင်ကတရားများများနာပြီးတော့တရားနာယုံနဲ့လည်းမရသဘူးဆင်ញံနှလုံးသွင်းပြီးတော့တော့ဒီအသေးလေးသိအောင်ကြိုးစားပေးထားရမယ်။ဩဒါလေးကကျုပ်ရဲ့သဘောဒါလေးကနိုင်ရဲ့သဘော။အဲဒီတော့ဘုန်းကြီးတို့ယုတ်တရားနံတရားနဲ့ပတ်သက်လို့တော့စာထဲမှာပါတဲ့အတိုင်းပြောရင်ဒီလောက်တောင်းကြည့်ရင်ပြည့်ပြည့်ပြောစရာမလိုဘူး။ဘုရားလက်ထက်တော်ကတော့အဲဒီဟောရာလေးတွေကြားလိုက်တာနဲ့သူရဲ့ဒိဋ္ဌိကိုတန်းကနေတန်းကနေပြီးသွားကြတာပေါ့လေ။သူရဲ့မိခင်မာတာဖြစ်နေတော့တန်ငနေပြီပါလေအခုဖြစ်နေတာကြတော့မိခင်မာတာကလည်းမဟုတ်တော့ဒီပါဠိစကားလုံးလေးကြည့်ပြီးတော့ညမာလိုသိဖို့ဆိုတာနည်းနည်းလေးဖြတ်သွားတယ်အဲ့တော့ပါဠိစကားလုံးကြည့်မယ်ဆိုဥပမာယုတ်ဆိုတာဘာသဘောလဲဖောက်ပြန်တဲ့သဘောရှိတယ်ယုတ်ဆိုတာဘာသဘောလဲဖောက်ပြန်တဲ့သဘောရှိတယ်ဘယ်လိုဖောက်ပြန်တာရောလို့မေးရင်စာထဲမှာတဲ့အတိုင်းပြောမယ်ဆိုရင်တော့အပုန်နဲ့တွေ့တယ်ဖောက်ပြန်တယ်အေးနဲ့တွေ့တယ်ဖောက်ပြန်တယ်ဆာလုံးမုတ်တွေ့တယ်ဖောက်ပြန်တယ်ဟောတော့ဒီလိုပြောတာကိုပြောရတဲ့စကားလေးကတော့ရှင်းရှင်းလေးပဲအဲဒီရှင်းရှင်းလေးကိုရှင်းရှင်းလေးအတိုင်းပဲနားလေကြည်စမ်းပါဦးနော်ဟိုဒီဒီအမောမန်နေဘာမှမပါပဲနဲ့သူရစားတဲ့အတိုင်းလေးပဲနားလေကြည့်ရင်ကိုပဲဒါရုပ်ရသဘောကိုစားသွားလို့ရနိုင်နေမှလို့ထင်ပါတယ်အပူနဲ့တွေ့လဲဖောက်ပြန်တယ်အေးနဲ့တွေ့လဲဖောက်ပြန်တယ်ဒါတော့ပူတာအေးတာဒီဘယ်ကလာတယ်လဲအပြင်ဘက်ကဥဒုရုံးမဟုတ်ဘူးနော်အပြင်ဘက်ကဥဒုအပြင်ဘက်ကဥဒုအပြင်ဘက်ကဥဒုလေးကလာဟတ်တဲ့အခါကျတော့မိမိခန္ဓာကိုယ်ထဲမှာလည်းပဲအပူဓာတ်ကလေးဝင်လာတယ်။အပြင်ဘက်ကရေးလေးကလေးလာဟတ်တဲ့အခါကျတော့မိမိခန္ဓာကိုယ်ထဲမှာလည်းရေးဓာတ်ကလေးဝင်လာတယ်။အဲဒါမိမိခန္ဓာကိုယ်ထဲမှာနေကင်းနေလေနေရင်းပူတဲ့အခါကျတော့အပူဓာတ်ကလေးဝင်လာတယ်။အညာပဲရေးတဲ့အခါကျတော့ရေးဓာတ်ကလေးဝင်လာတယ်။အကြီးပြားလေးပေါ်မှာအပူဓာတ်ကလေးသိလာတယ်အေးဓာတ်ကလေးသိလာတယ်။အဲဒီအပူဓာတ်အေးဓာတ်ကလေးဟာဒါရုပ်ရဲ့သဘောလေးပါပဲတဲ့။ဆိုတော့နော်စဉ်းစားကြည့်ပေါ့။အကြီးပြားသရာကဘုန်းကြီးတို့သာမန်ပြောလိုက်တယ်တကယ်ကတော့ကာယအကြီးရုပ်ပေါ့နော်။ကာယအကြီးရုပ်မှာအပြင်ဘက်ကလေကလေးတက်လိုက်တယ်။အဲဒီကာယအကြီးရုပ်မှာအဲလေကလေးတက်လိုက်တဲ့အခါကျတော့အေးဓာတ်ကလေးဖြစ်လာတယ်။အဲဒီအေးဓာတ်ကလေးကိုစိတ်ကတည်ပြလိုက်တယ်။အေးဓာတ်ကလေးဒီခန္ဓာကြီးရောက်မှာပေါ်တာသိပြလိုက်တာကစိတ်ဒီတော့အေးဓာတ်နဲ့စိတ်နဲ့ကမတူဘူးတတ္တစီအေးဓာတ်ကတတ္တသိတဲ့စိတ်ကတတ္တအဲဒီတော့ဘာဘူဓာတ်ကလေးဖြစ်လာတယ်မြင်ပါကလည်းကလေးပူလိုက်တဲ့အခါကျတော့ခန္ဓာကြီးရောက်မှာလာတိုက်တယ်တိုက်တဲ့အခါကျတော့ခန္ဓာကြီးရောက်မှာပူတဲ့သဘောလေးဖြစ်လာတယ်အဲဒီပူတဲ့သဘောလေးကယုံသိတာကစိတ်ဒီလိုလေးလွယ်လွယ်လေးပဲရိုးရိုးလေးပဲရိုးရိုးလေးပဲသိလိုက်ပါနော်အဲဒီလိုပူတဲ့သဘောလေးကယုံသိတာကစိတ်အေးတဲ့သဘောလေးကယုံသိတာကစိတ်အဲဒီခန္ဓာကြီးဆိုတဲ့အရေးပြားကလေးပုံမှာအဲဒီပူတဲ့သဘောလေးတွေဖြစ်နေတယ်လို့မိမိရဲ့ပုံမှန်တဲ့ခန္ဓာကိုယ်ဆိုတဲ့ဆိုင်ခဲခြင်းအတွင်းမှာကောအလားတူပူသဘောအေးသဘောလေးတွေမရှိဘူးလားရှိတာပေါ့ဒါကတစ်စင့်တည်းကြီးပေါ့နော်အခုနောက်ကခန္ဓာကြီးရောက်မှမှပေါ်တဲ့အပူဓာအေးဓာသဘောမျိုးလေးနဲ့အလားတူတဲ့အပူဓာအေးဓာကလေးဟောမိမိခန္ဓာကိုယ်ထဲမှာကောမရှိဘူးလားမေးရင်ရှိတာပေါ့အဲဒီရှိတာကြတော့အပြင်ကရာသီဥတုပူလို့အတွင်းကအပူချိန်လေးဖြစ်နေတာလားမေးတော့ဒီလိုနဲ့ပြောလို့မရဘူးဟုတ်ရလား အခုနောက်တော့ကအပြင်မကရာသူတို့တွေဘူလို့ကာယကြည်ရောက်မှာပူတဲ့သဘောလေးပေါ်သွားတယ်ဒါကတော့ဟုတ်တယ်ပေါ့ဒါပေမဲ့အပြင်မကရာသူတို့ပူယုံနဲ့ခန္ဓာကိုယ်ထဲမှာဝန်းနေတဲ့ဝန်းထဲမှာအဘူဓာအဘူဓာကလေးဖြစ်နေမလားမေးတော့ဒီလိုတော့ကျင်းသိပြောလို့မရဘူးအပြင်မကရာသူတို့အင်းနေပေမဲ့လို့လည်းပဲခန္ဓာကိုယ်ထဲမှာနှွေးအနှွေးတက်ကလေးရှိနေတာပဲဟုတ်ရဲ့လားအပြင်မကပူနေပေမဲ့လို့လည်းခန္ဓာကိုယ်ထဲမှာအေးတက်ကလေးရှိနေတာပဲအဲဒီတော့ခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အဘူဓာကလေးအေးတက်ကလေးဒီအပြင်မကရာသူတို့နဲ့တော့မဆိုင်ဘူးသုံးမနော်သို့တော်လည်းပဲအပြင်မကရာသူတို့နဲ့တွေ့လို့မခံမိမိရဲ့စိတ်ကသိနေရတဲ့အဘူဓာအေးတက်မျိုးခန္ဓာကိုယ်ထဲမှာလည်းပေါ်လာတဲ့အခါကျတော့အလားတူသဘောမျိုးထားပြီးတော့ပေါ်တာလေးကအဘူဓာကလေးပဲပေါ်တာလေးကအေးတက်ကလေးပဲဒီပြောလိုက်ရတာကိုနော်အဲ့တော့ခန္ဓာကိုယ်ထဲမှာတရားထိုင်တဲ့ကတဆင်ချင်းလေးတက်လာတဲ့အငွေကလေးတွေပြန်နေသလိုတကယ်တော့အငွေပြန်လာမှချင်းမှလည်းဟုတ်မယ်ဒါပေမဲ့မိမိစိတ်ထဲမှာအငွေကလေးပြန်နေသလိုခံစားရတယ်အဲ့ဒီလိုဆိုလို့ရှိရင်အဲ့ဒီပူတဲ့သဘောလေးတွေရုပ်ရသဘောသိတာကနိုင်ရသဘောခံစားတာကနိုင်ရသဘောဒီလိုပိုင်းခြားယူရတာကိုနော်အဲ့ဒီတော့မိမိရဲ့ခန္ဓာကိုယ်ကိုသိပြီးတော့ကြည့်ပြီးတော့သိတဲ့သဘောကနော်ကြည့်ပြီးတော့သိတဲ့သဘောကဘယ်ဆင့်လဲလို့မေးရင်စာလို့ပြောရင်တော့သမထနာအဆင့်ပေါ့အခုခေါင်းကြီးပြောလို့သိနေတဲ့အဆင့်ကဘယ်ဆင့်လဲမေးရင်နာမရူပပရိစ္ဆေဒအဆင့်နာမရူပပရိစ္ဆေဒဝိပဿနာတော့မရှိပါသေးဘူးခေါင်းတို့ပရိစ္ဆေဒတွေစဉ်းစားကြည့်နော်နာမရူပပရိစ္ဆေဒဝိပဿနာတော့မရှိပါသေးဘူးသုဒ္ဓမယသဘောမျိုးလေးနဲ့ညာတပရိညာသဘောမျိုးလေးနဲ့ဈာဝဏဝနဲ့သိတဲ့အဆင့်ပဲရှိသေးတယ်အဲ့ဒီအဆင်းနဲ့ဒီလိုနားနဲ့သွားမယ်သဘောပေါက်သွားမယ်ဆိုရင်ကိုပဲဟောဒီသဘောလေးပေါ်လာခဲ့ဘူးတဲ့ပေါ်မှသိခဲ့ဘူးတဲ့အဲ့ဒီသဘောလေးပေါ်လာကိုပြာယုံပြည့်ရင်ဩတာလေးကရုံးရသဘောလေးပဲဒါလေးကနိုင်ရသဘောလေးပဲအခုပေါ်လာလဲတွေ့နေမယ်သတိထားမိမယ်ဆိုရင်အဲ့ဒါလေးကရုံးရသဘောလေးဒါလေးကနိုင်ရသဘောလေးဆိုတဲ့အတိအကျလေးမရဘူးလားရပါလားရသွားတာပဲအဲ့ဒီအတိရသွားတော့အဲ့ဒီအတိဒီပိုင်ပိုင်နဲ့နဲ့သိတဲ့အတိတော့မဟုတ်သေးပါဘူးတဲ့ဒါပေမဲ့ဒီအသိကလေးရသွားရင်ကိုပဲတရားရှုလို့ရသွားပါပြီတဲ့ဒီအသိကညာတပညာသိနော်အဲ့ဒီညာတပညာသိကလေးရသွားရင်ကိုပဲတရားရှုလို့တော့ရသွားပြီတရားရှုပေါ်ရတော့ကြိုတင်ပြစ်စင်မှုကလေးဖြစ်သွားပြီလို့ဆိုလို့တဲ့အဲ့ဒီလိုကြိုတင်ပြစ်စင်မှုကလေးဖြစ်သွားတာဘာကြောင့်လဲလို့မေးတဲ့အခါကျတော့နောက်တစ်ချက်ပြောလိုက်မယ်အဲ့ဒီနာမရူပပရိစ္ဆေဒလို့ခေါ်တဲ့ယုံသဘောနံသဘောလေးကိုကြာဝနာဝလေးနဲ့ပဲဖြစ်ဖြစ်သဘောပေါက်အောင်သိသွားပြီဆိုရင်နော်မိမိစိတ်ထဲမှာဩဟောတာလေးကမိမိကပုဂ္ဂိုလ်လိုထင်ခဲ့တယ်တတ္တဝလိုထင်ခဲ့တယ်ငါလိုထင်ခဲ့တယ်တကယ်တော့မိမိခန္ဓာမှာဖြစ်နေတဲ့သဘောတရားကလေးတွေဟာပုဂ္ဂိုလ်မှမဟုတ်ပဲတတ္တဝမှမဟုတ်ပဲငါမှမဟုတ်ပဲဒါလေးကငါမှလွတ်နေသောငါနဲ့မဆိုင်သောနော်ငါပြုတ်ပြင်းတော့လည်းဖြစ်တာမဟုတ်တော့တီးကြဖြစ်နေတဲ့ရုပ်နာကလေးတွေပါလားလို့အဲဒီတော့သဘောပေါက်လိုက်တဲ့အခါကျတော့ငါဇွဲလေမပြုတ်ဘူးလားပြုတ်သွားတာအတိထဲမှာပြုတ်သွားတာနော်တရားထိုင်တော့ပြုတ်ပြီးတာမဟုတ်သေးဘူးဟုတ်ရဲ့လားအတိထဲမှာပြုတ်သွားပြီဟောဒီအပူတဲ့သဘောလေးတွေငါမဟုတ်ဘူးအေးတဲ့သဘောလေးတွေငါမဟုတ်ဘူးတိုက်တဲ့သဘောလေးငါမဟုတ်ဘူးကျင်တဲ့သဘောလေးတွေငါမဟုတ်ဘူးထောင်းတဲ့သဘောလေးငါမဟုတ်ဘူးနာရာကျင်တာ၊ကြိုက်တာ၊ခဲတာကရုပ်ရဖောက်ပြမှု၊သိတာကစိတ်၊ခံစားတာကဝေဒနာဒီလိုမှနော်ကြံပြောမယ်။နာရာကျင်တာ၊ကြိုက်တာ၊ခဲတာကဘာလဲ။ရုပ်ရဖောက်ပြမှုနော်။ဘယ်ရောက်လဲလို့နမတပြသွားမှဆိုရင်တော့ပထဝီဓာတ်ပေါ့။အဲသိတာကစိတ်၊ခံစားတာကဝေဒနာဒီတော့နာရာကျင်တာလေးကိုကြည့်လိုက်တိုင်းကြည့်လိုက်တိုင်းရုပ်တစ်မျိုးနဲ့ပေါ်နေတာမှမဟုတ်ပဲနာမ်နဲ့ပေါ်နေတာပဲဝေဒနာနဲ့ဖြစ်နေတာပဲစိတ်နဲ့ဖြစ်နေတာပဲအဲဒီတော့နာရာကိုဝေဒနာဘာလို့သွားပြောလို့လဲလောကမှန်ကန်တဲ့အပြောမျိုးမဖြစ်သေးဘူးဒီလိုမလားအဲဒီတော့ဟာနာရာလေးဖြစ်လာရဝေဒနာလေးတွေတက်လာပြီဝေဒနာလေးတွေတက်လာပြီဆိုတာဒါကပြောနေရသကလုံးမို့လို့ပြောလိုက်တာပဲနော်နာရာလေးတက်လာတာကိုဘယ်လိုပြောကြလဲဝေဒနာလေးတက်လာပြီနာရာလေးပြောင်းသွားတာကိုဘယ်လိုပြောကြလဲဝေဒနာလေးပြောင်းသွားပြီဒီလိုပြောကြတာကိုနော်တကယ်တော့ကျတော့နာရာသဘောလေးဒီဝေဒနာလာပြီးတော့မှန်တော့မှန်တယ်အပြည့်စုံမမှန်ဘူးဒီလိုမှန်တော့မှန်တော့မှန်တယ်အပြည့်စုံမမှန်ဘူးဘာဖြစ်လို့တော့နာရာဒီရုံးရဖို့ပြမှုလေးပဲအဲဒီရုံးရဖို့ပြမှုဘာဖြစ်လို့ဖြစ်တော့လို့မေးတဲ့အခါကျတော့ဖြည့်ထိုင်လာတဲ့အခါကျတော့ကာယကြည်ရုပ်ရဲ့ကိုယ်ဘက်ကရှိနေတဲ့ရင်ဆိုင်တွေ့နေတယ်တွေးရတဲ့အာယုံကလေးတွေရယ်သူတို့နဲ့တိုက်တော့ကာယကြည်ရုပ်မှာဖောက်ပြမှုလေးတွေမသိတာဘူးလားသိတာလား အေးအဲ့ဒါဖောက်ပြန်တဲ့သဘောလေးတွေပဲဒါရုပ်ရဲ့သဘောလေးတွေပဲနော်အဲ့ဒီတော့ဆိုကြပါဆိုခြေတော်လေးနဲ့ပေါင်းလေးနဲ့ဖိတိုက်ထားရင်တစ်ဖက်ကခန္ဓာကြီးဆိုရင်တစ်ဖက်ကဒုတိယအာယုံကိုယ်ဘက်ကခန္ဓာကြီးဆိုရင်ဒီဘက်ကဒုတိယအာယုံဒီဘက်မှာလည်းကာယကြည်လည်းရှိတယ်တွေ့ရည်ကြာယုံလည်းရှိတယ်ဟိုဘက်မှာလည်းကာယကြည်လည်းရှိတယ်တွေ့ရည်ကြာယုံလည်းရှိတယ်ယုတ်ဒီကအာယုံအာလုံးရောနေတာမဟုတ်လားအဲဒီတော့ရောနေတဲ့အခါကျတော့ကာယကြည်ယုတ်ကိုဒီဘက်ကထားမယ်ဆိုရင်ဟိုဘက်ကတွေ့ရည်ကြာအာယုံဟိုဘက်မှာကာယကြည်လို့ယုတ်ရှိတယ်လို့သဘောထားရင်ဒီဘက်မှာတွေ့ရည်ကြာအာယုံအဲ့ဒါလေးတွေတိုင်းနေတဲ့အခါကျတော့ဟောနာရကျင်နာခဲ့တာကလေးတွေခဲ့တာလေးတွေပေါ်လာတာပေါ့တကယ်လို့ကထိုင်နေတဲ့အထိယာဘုံကလေးကိုကြောင်းလိုက်မယ်ရှုပ်လိုက်မယ်ဆိုဒီနာလေးမကောင်းလားကြောက်ပါလားဘာဖြစ်တော့တော့မေးတာအကြောင်းပြက်သွားလို့အကျိုးပြက်သွားတာအကြောင်းပြောင်းသွားလို့အကျိုးပြောင်းသွားတာပေါ့ပရမအကြောင်းနေတဲ့ဆန္ဒကအကျိုးတွေပေါ်လာတယ်အကြောင်းပြောင်းသွားတယ်အကျိုးပြောင်းသွားတာပဲဒါဒီမလေးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားလေးပဲအဲ့ဒီအကျိုးတရားကလေးကလည်းပဲနာတာလေးတွေဘယ်လိုရောက်ပါရမလဲရောရပါရမလို့သိတာကစိတ်ဟောခန္ဓာတာလေးကဝေဒနာလေးအဲ့တော့နာတယ်နာတယ်နာတယ်ဆိုတာကဝေဒနာတွေပြက်တယ်လို့ဒီလိုတဏ္ဍမာနဲ့မပြောပါနဲ့နာတာလေးကနာတယ်လို့သာပြောလိုက်ဟုတ်တယ်မလားနာတာလေးဖြစ်နေတယ်နာတာလေးဖြစ်နေတယ်နာတာဘယ်လိုလဲဆိုတော့မှရုပ်တင်နာနေဖြစ်နေတာနာတာဒီဘယ်လိုဖြစ်နေတာလဲအဲရုပ်တင်နာနေဖြစ်နေတာအရိယသိကလေးကြုံတင်သိထားတဲ့အခါကျတော့ဟောတာရုပ်ဟာရုပ်ပဲနာဟာနာမဲရုပ်တင်ငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးနာစရာကလည်းငါမဟုတ်ဘူးပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတော့ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်လေးတွေစိတ်ထဲမှာမပြောင်းဘူးလားပြောင်းသွားလားအဲဒီလိုပြောင်းသွားတာကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်ဟုတ်ရလားအဲဒီတော့ပြောသွားတာကိုဘယ်လိုခေါ်လဲဒိဋ္ဌိဝိသုဒ္ဓိဒိဋ္ဌိဆိုတာကအမှားမြင်ဝိသုဒ္ဓိကစင်ကြယ်သွားတာမိမိစိတ်ထဲမှာအမှားမြင်လေးစင်ကြယ်သွားပြီတဲ့ဒိဋ္ဌိဝိသုဒ္ဓိနော်ဝိပဿနာရှုတဲ့အချိန်ရောက်ပြီလားမီးတော့ခံကြမှညမရောက်သေးဘူးစင်ကြယ်နှလုံးသွင်းတဲ့အချိန်ပဲရှိသေးတယ်နော်အဲဒီအချိန်မှာကိုပဲရုပ်သဘောနာမ်သဘောလေးစောင့်ဝမိသွားပြီဒိဋ္ဌိဆိုတာပုဂ္ဂိုလ်တ attva အမြင်လေးစင်သွားပြီအတိထဲမှာစင်သွားပြီနော်အဲ့ဒီတော့သိပြီးတော့သွားတဲ့အခါကျတော့ခုနကအကြောင်းဖြစ်လို့အကျိုးပြတဲ့အကြောင်းဖြစ်လို့အကျိုးပြတဲ့ဆိုတော့ဒုတိယဉာဏ်လေးတစ်ခုပေါ်လာတယ်။အဲ့ဒီဉာဏ်ကဘာလဲ?ပိစီယပရိကဟဉာဏ်။ပိစီယသရကအကြောင်းပရိကသရကသိသိတာဉာဏ်သရကသိတာအကြောင်းနဲ့တကွာသိသိပြီးတော့သိတာ။အကြောင်းနဲ့တကွာသိသိပြီးတော့သိတယ်ဆိုတော့အကြောင်းကိုသိကြသိနေကြတာမလိုပါဘူးတဲ့။ဒါပြောတာနော်။သူ့ပါလေးရဲ့အာဘောကအကြောင်းတရားကိုသိကြသိနေကြတော့အသိကြသိအောင်ရှားဖွင့်နေကြတော့မလိုပါဘူးတဲ့ရုပ်သဘောနဲ့သဘောလေးသိလိုက်တယ်သိလိုက်တယ်သိလိုက်တယ်အဲဒီလိုသိနေရင်သိနေရင်လည်းဟောဒီအကြောင်းကဒီအကျိုးဖြစ်လာတာပါလားလို့အကြောင်းမှရောပြီးတော့သိလိုက်တဲ့သဘောဟုတ်ရလားအကြောင်းမှရောပြီးတော့သိလိုက်တဲ့သဘောကိုပိစ္ဆပရိက္ခလို့ခေါ်တယ်အဲဒီတော့အကြောင်းမှရောပြီးတော့သိလိုက်တဲ့အခါကျတော့ဉာဏ်တစ်မျိုးတက်လာပြီသာပရမဉာဏ်ကနာမရူပပရိစ္ဆေဒဉာဏ်ဒုတိယဉာဏ်ကပိစ္ဆပရိက္ခဉာဏ်ဒီနာမလေးတွေမသိတဲ့ကိစ္စမရှိဘူးဒါကိစ္စမရှိပါဘူးเนาะအဲဒီတော့ပရမဉာဏ်လေးရတာတော့ဒိဋ္ဌိဝိသုဒ္ဓိဆိုတဲ့အမြင်လေးတွေစင်သွားတယ်ပုဂ္ဂိုလ်တ attva အမြင်လေးတွေစင်သွားတယ်ဒုတိယဉာဏ်ရတဲ့အခါကျတော့ကိခာဝိတ္တနာဝိသုဒ္ဓိလို့ခေါ်တဲ့အကြောင်းအကျိုးအပေါ်မှာဘာကြောင့်ဖြစ်ပါလိမ့်မလဲဆိုတဲ့ယုံမသံဃာလေးတွေကျင့်စင်သွားပြီတဲ့အဲဒီလိုဆိုတော့မင်းမင်းရဲ့စိတ်ကလေးဟာအတော်တန်လေးစင်ကြယ်သွားပြီနော်အတော်တန်လေးစင်ကြယ်သွားပြီစွဲကလေးလည်းပဲကင်းလာပြီအပြေးဝကင်းနေတာမဟုတ်ပေမဲ့အတော်တန်လေးကင်းသွားပြီဆိုတော့ဒိဋ္ဌိစွဲတွေတဏှာစွဲတွေတော်တန်လေးကင်းသွားပြီဆိုတော့စိတ်ကလေးဟာဒိဋ္ဌိကြောင့်ဖြစ်တဲ့ဉာဏ်ဝမှုတဏှာကြောင့်ဖြစ်တဲ့ဉာဏ်ဝမှုလေးတွေကင်းသွားပြီပေါ့အဲဒီတော့ကင်းသွားတဲ့အချိန်ကျမှစိတ်ကလေးချီးချင်းလင်းလင်းနဲ့ရှုလိုက်ပါတဲ့အဲဒီလိုရှိလိုက်တော့ဘုရားမဘယ်ဆင့်တက်မလဲသမာဓိနာဉာဏ်ဆိုတဲ့အဆင့်အဲ့ဒီသမထဉာဏ်ဆိုတဲ့အဆင့်ကဘာပြောတာလဲလို့မေးတော့ယောသဘောနာသဘောကိုပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်မပါပဲနဲ့ယောသဘောနာသဘောကိုနားလိုက်အောင်လုံးလိုက်ပါတဲ့ဆိုတော့နာမရူပပရိစေတဉာဏ်ဆိုတဲ့အဆင့်ကိုပဲပြန်ပြီးတော့နည်းနည်းလေးတွတ်တက်အောင်လုံးလိုက်တဲ့သဘောလေးပဲဟုတ်ရလားနည်းနည်းလေးတွတ်တက်အောင်လုံးလိုက်တဲ့သဘောလေးပဲအဲ့ဒီတော့တွတ်တက်အောင်လုံးလိုက်တဲ့သဘောလေးလေးနဲ့အဲခုနနာမရူပပရိစေတဉာဏ်တုန်းကစာသဘောနဲ့သိတယ်လို့ထားစာသဘောနဲ့သိတယ်လို့ပြောကြပါစို့အခုသမန္တဉာဏ်ကြတော့သာသဘောနဲ့သိတာလားတကယ်ကိုယ်ပိုင်ရှိလို့ကိုယ်ပိုင်သိတဲ့သဘောလားကိုယ်တိုင်ရှိလို့ကိုယ်ပိုင်သိတဲ့သဘောလေးဖြစ်သွားပြီနော်ကိုယ်တိုင်ရှိလို့ကိုယ်ပိုင်သိတဲ့သဘောလေးဖြစ်သွားပြီအဲ့ဒါလေးတော့ကြွားသွားတာပေါ့လေအဲ့ဒီလိုကြည့်လိုက်တဲ့အခါတော့ယောသဘောနာသဘောလေးတွေ့လာပြီနော်ခြေတန်းတလန်းလှမ်းနေလှမ်းနေအပေါ်မှာတရွတ်တရွတ်ရေးသွားတယ်ခြေတော်ဆိုတဲ့ပုံမှန်တဲ့အပေါ်မှာစိတ်မရောက်တော့ဘဲနဲ့တရွတ်တရွတ်ရွေ့ရွေ့သွားတာလေးကိုကြည့်နေရင်းကိုပဲ ဟောဟောတာတွေကဝါယောဆိုတဲ့သဘောလေးပါလားသဘောပေါက်သွားတယ်နော်ဝါယောဟုတ်သလားမဟုတ်ဘူးလားဆိုတာကိုမင်းနေဖို့မလိုဘူးဟုတ်တယ်မလားအလုံးလုံးသဘောပေါက်သွားတာကိုပြောတာဥပမာအပြင်ဆိုကြပါစို့နော်ဥပမာအပြင်ဆိုကြပါစို့အဲဒီနေရာကနေပြီးတော့ရထားစီးသွားတယ်ဆိုကြပါစို့ရန်ကုန်ကနေမင်းနေရထားစီးသွားတယ်အဲလမ်းကမျိုးတွေမျိုးတွေတိတဲ့တိသွားတယ်ကျွတင်နဲ့လိလာထားတဲ့ပုံကိုတရားပြီးနော်ဆမ်းဖို့မတွေ့ပြီမဲ့လို့ဘကောဝင်လိုက်တာနဲ့ဟာဘကောရောက်ပြီစဉ်းစားနေကြလို့လေကကျွတင်ပြီးတော့လိလာထားတဲ့ပုံကိုတိတယ်နော်ဟာလည်းဘကောရောက်ပြီဟာတောင်ကိုရောက်ပြီဟောတာပြင်မလာရောက်ပြီဒီလိုတိတာကိုနော်အဲဒီအသင်ကလေးတွေဘယ်အချိန်မှတိတဲ့မြင်လိုက်တာနဲ့တိသွားပြီမြင်လိုက်တာနဲ့တိသွားပြီမြင်လိုက်တာနဲ့ထက်ချက်မကတိသွားပြီဟုတ်သလားမဟုတ်ဘူးလားလို့စဉ်းစားနေကြတော့လို့လေလားမလို့ဘုံမြင်လိုက်တာနဲ့ထားကြမကသိသွားပြီအဲ့ဒီအသိမျိုးပြောတာနော်အဲ့ဒီအသိမျိုးအဲ့ဒီတော့ဝိပဿနာဆိုတာတွေးရှုဆိုပေမဲ့ဟုတ်သလားမဟုတ်ဘူးလားဒါလေးကဘာလေးပါလဲလို့ဒီလိုတွေးနေရမယ်တွေးမျိုးတော့မဟုတ်ဘူးနော်အဲ့ဒီလိုတွေးနေရမယ်တွေးမျိုးဆိုရင်ကိုပဲအဲ့ဒီအတွေးဒီဒါမောဟဥသိတဲ့တွေးဖြစ်နေပြီညာဥသိတဲ့တွေးမဟုတ်ဘူးအခုလိုချင်တာကမောဟဥသိတဲ့တွေးတာညာဥသိတဲ့တွေးလားညာဥသိတဲ့တွေးကိုလိုချင်တာကြည်နေတဲ့သဘောပြည်နေတဲ့သဘောညာထဲမှာရှင်းရှင်းလင်းလင်းနဲ့အော်ဒါလေးကဒီလိုလေးကိုဒီလိုတွေးတဲ့ဒီလိုပြောတာနော်အော်ဒါလေးကဒီလိုလေးကိုဒီလိုတွေးလိုက်ပြီဒီလိုသိလိုက်ပြီသိလိုက်ပြီသိလိုက်ပြီအဲ့ဒီအမြင်ကလေးတွေသိပြီးသွားတဲ့အခါကျတော့ပုဂ္ဂတ္တဝါတဲ့အမြင်ကလေးတွေလည်းရှင်းနေပြီပုဂ္ဂတ္တဝါလည်းမဟုတ်တော့ဘူးမြင်လိုက်တယ်အဲ့ဒီမြင်လိုက်ရတဲ့သဘာဝတရားကလေးပြီးပုဂ္ဂတ္တဝါမဟုတ်ဘူးဒါလေးကရောသဘောလေးပဲဒါလေးကလည်းသဘောလေးပဲပုဂ္ဂိုလ်သားတော်မှာမဟုတ်ပဲငါမှမဟုတ်ပဲယောက်ျားမိန်းမမှာမဟုတ်ပဲဒါကြောင့်နန်လေးပဲအဲဒီယောက်ျားနန်လေးဒီကြည်လိုက်တိုင်းကြည်လိုက်တိုင်းကြည်လိုက်တိုင်းဓမ္မုံတန်လေးဖြစ်နေတာလားပြောင်းပြောင်းသွားတာလားအဲပြောင်းပြောင်းသွားတယ်အဲဒီလိုပြောင်းပြောင်းသွားတာထားသွားပြီအဲဒီယောက်ျားဘောနန်ဘောလေးဟာနော်ပုံစံတစ်ခုပြောင်းအဲသဘာဝတစ်ခုပြောင်းလို့နောက်သဘာဝတစ်ခုအသေးပေါ်တယ်လို့မှတ်လိုက်ပါတဲ့ဒါပြောတာနော်သဘာဝတစ်ခုပြောင်းသွားတယ်အဲဒီတော့သဘာဝတစ်ခုပြောင်းသွားတာနော်သဘာဝတစ်ခုအသိမမဟုတ်လားပေါ်လားပေါ်လာတယ်အဲဒီတော့ခုကြားမှာခုနဂျာကာလာရှိတယ်လို့ပြောပြင်မယ်လေအဲဒီဂျာကာလာဒီတိတ္တထေရှားလာအကြာကြီးရက်သွားတာဟုတ်ရဲ့လားမဟုတ်ဘူးခိုးလေးကပြောခဲ့တယ်လို့ပါပဲရေကလေးရှိတယ်လို့ပါပဲအောက်ကရေကလေးရှိသွားတာထက်ကရေလေးကချက်ချင်းဝင်လာတာတော်တော်ရှင်းရှင်းဝင်လာတဲ့အခါတော့ပရမဟိနေဒုတိယရေချာမှာကွက်လိုက်ကြီးရှိနေသလားမေးတော့ကွက်လိုက်ကြီးတော့ဝင်ရှိမလဲဒါပေမဲ့လို့ဆီတဲ့ကပရမတကုနဲ့ဒုတိယတကုမတူတာထောက်သွားပြီဒီနေရာမှာရှားကလာကလေးရှိတယ်ဆိုတာတော့သဘောမပေါက်လိုက်ရဘူးလားပေါက်လိုက်ရမှာလားအဲ့ဒီလိုသဘောပေါက်ပေါက်သွားဖို့ပြောတာမျက်စိနဲ့ကြည့်သလိုမြင်ဖို့ပြောတာမဟုတ်ဘူးနော်ဉာဏ်နဲ့သဘောပေါက်သွားဖို့ပြောတာအဲ့ဒီတော့သဘောပေါက်ပြီးတော့သွားတဲ့အခါကျတော့မှတော့ရုပ်ကလေးတည်းတခုနဲ့တခုမတူဘူးတခုပြန်လို့နောက်တခုအသေးပေါ်တယ်နောက်တရားကလေးကလည်းတခုနဲ့တခုမတူဘူးတခုပြန်လို့နောက်တခုအသေးပေါ်တယ်ဆိုတော့အဲ့ဒါဒီဘုရားဗျာညာလို့ခေါ်တဲ့တနည်းအားဖြင့်ပြောမယ်ဆိုရတာဘုရားညာလို့ခေါ်တဲ့နော်ရတာဘုရားညာအမှန်ကိုမှန်တယ်ပြီးတဲ့ညာဒီကအမှန်ကိုမှန်တယ်ပြီးတဲ့ညာနဲ့ပတ်သက်လို့လည်းဘုန်းကြီးတို့ပြောခဲ့ပြီးပါပြီအမှန်ဆိုတာဘာလို့ယုတ်တရားနဲ့နတ်တရားမမှန်တာကဘာတော့ပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဒီလိုမလားပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမလို့သိနေရမှန်သီးလားမှားသီးလားအမှားသီးရုပ်ပဲနာမဲဓာတ်ခန္ဓာပဲလေရုပ်ခြေသဘောပြေသဘောပဲလို့သိရင်အမှန်သီးလားမှားသီးလားအမှန်သီးဒါကအမှန်တရားကယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာအမှားတရားကပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဒီလိုမလားအမှန်တရားကဘယ်လိုပါလဲယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာဒါကအမှန်တရားအမှန်တရားကဘယ်လိုတွေလဲပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဒါကအမှန်တရားအမှန်တရားမသိနဲ့အမှန်တရားကိုသိအမှန်တရားသိတော့တော့ယထာဘုရားဉာဏ်လို့ခေါ်တယ်အဲ့ဒီယထာဘုရားဉာဏ်ဉာဏ်သွားရင်ဝိပဿနာလမ်းကြောင်းပေါ်ရောက်သွားတာပဲဝိပဿနာလမ်းကြောင်းပေါ်ရောက်သွားတာပဲအဲ့ဒီတော့ဝိပဿနာလမ်းကြောင်းပေါ်ရောက်ဖို့ဆိုတာကပြန်ပြောမယ်ပရမအဆုံးပညာပရမကိုရမယ်ပညာပေါ်မှာစိတ်မြောက်နေတယ်ပရမပေါ်မှာစိတ်ရောက်အောင်လုပ်အဲ့ဒီတော့ရောက်ဖို့ဆိုတာကဘာနဲ့ရောက်ရမှာလဲတမိတွေကတွေးယူနေရမှာလားဒီလိုမလုပ်နဲ့ဒီတဲမှာတတိတရားကလေးရှိတယ်တတိတရားကလေးရှိတယ်တတိလေးနဲ့လေ့ကျင့်လုပ်ပြီးကြည့်လိုက်တာနဲ့ဒါပညာလားပရမလားကျုပ်တင်ပြီးတော့တရားနာပြီးတော့သိအောင်လုပ်အဲ့ဒီတော့သိပြီးတာနဲ့တပြိုင်တည်းမြင်လိုက်တယ်တတိတရားကလေးကတတိကပြေးလိုက်ဒါပညာဒါကပရမပညာမကြည့်ရဘူးပရမကြည့်ရမယ်တတိလေးကလည်းအောင်မေတ္တရိယာပေး
။ဒါလည်းတော့တရားပင်ပြီဆိုတဲ့အခါကျတော့သမာဓိလေးလေးနဲ့စိုက်ကြည့်။သမာဓိလေးနဲ့စိုက်ကြည့်။ပရမတရားလေးစိုက်ကြည့်စိုက်ကြည့်စိုက်ကြည့်။အဲလိုစိုက်ကြည့်နေစိုက်ကြည့်နေရင်လည်းပရမကြီးတဲ့အကြီးထဲမှာပရမသတိတဲ့အသိထဲမှာဉာဏ်မပါပေမဲ့လို့လည်းပဲသိမှများလာရင်နောက်အသိထဲမှာဉာဏ်ကလေးတစ်ဖြည်းဖြည်းပါလာလိမ့်မယ်။ဟုတ်တယ်မလားဉာဏ်ကလေးတစ်ဖြည်းဖြည်းပါလာနိုင်တယ်အသိကလေးရင်းချက်လာခြင်းကိုဉာဏ်လို့ခေါ်တာကိုအသိကလေးကရောသဘောနာသဘောပေါ်မှာပိုင်းခြားသိတဲ့အသိကလေးကိုဉာဏ်လို့ခေါ်တာကိုနော်ဒီတော့ပရမသမารိနဲ့သိတယ်သမารိနဲ့သိတော့ကတော့ဘာမှပရမနော်ရောသဘောနာသဘောဘာမှမပိုင်းခြားပဲနဲ့ရေယောတဏ္ဍမဲ့သိလိုက်တယ်ရေယောတဏ္ဍမဲ့အရိအာယောအပေါ်မှာသမารိနဲ့စိုက်ကြည့်လိုက်တယ်သမารိဆိုတာလေအသိနဲ့ပါတဲ့သဘောတရားဆိုတော့အသိနဲ့ခွဲလို့ရဘူးဟုတ်ရဲ့လားအဲဒီတော့ပရမသီးတယ်အရိယသီးတယ်သမာဓိအသီးတယ်သဘောထားရင်နောက်ထက္ကထက္ကသီးတယ်ထက္ကရကသီးတယ်ထက္ကရကသီးတယ်အဲဒီထက္ကရကသီးတဲ့အသီးသည်ပညာနဲ့ရောလာတဲ့အသီးလေးဖြစ်လာပြီဘာဒီလိုဆိုတော့ရှင်ဘုရားအဲဒီပညာနဲ့ရောတဲ့အသီးကအလုံးလုံးဝင်လာမှလားမပြီးတော့အလုံးလုံးတော့ဘယ်ဝင်မလဲဟုတ်တယ်မလားအလုံးလုံးဝင်လာမယ်ဆိုရင်သာသနာ့ဘကာလမှာအာဇာယအားထုတ်နေတဲ့ပုဂ္ဂိုလ်တွေအကုန်လုံးပညာသီးတွေဝင်လာပြီမဲ့ဖို့ရကုန်မှာပေါ့ပေးရမလဲနော်ဒါလိုအသိကလေးဝင်လာဖို့ဆိုတာကအခုလိုကြိုတင်ပြီးတော့တရားနာတဲ့အသိနဲ့သိထားဖို့လိုတယ်ပေါ်မဝင်ခင်ဗါတယ်လေအပြင်ကကျင်းမဆိုတာလိုသိသိသိလိုက်တဲ့တရားကလေးကိုကြိုတင်သိထားတဲ့အသိကလေးညာပညာတွေမရှိဘူးလားရှိရမလားအဲ့ဒီအသိအားကိုနဲ့သမာဓိနောက်မှာပညာဝင်လာတယ်လို့ပြောတာရှင်းရလားအဲ့ဒီသမာညာပညာဆိုတဲ့ကြိုတင်ပြီးတော့တရားနာကြထားတဲ့အသိမရှိဘဲနဲ့ကတော့တဏီကုံထိုင်သမာဓိတွေဘလောက်ပဲဖြစ်ဖြစ်တက်နိုင်ရဇာမင်းညနာရရင်ရသွားမယ်ဉာဏ်ကတော့မပေါ်နိုင်ဘူးပေါ်နိုင်ပါမလားဉာဏ်မပေါ်နိုင်ဘူးဝိပဿနာဉာဏ်မဖြစ်နိုင်ဘူးဟုတ်တယ်မလားအဲ့တော့ဝိပဿနာဉာဏ်ဖြစ်တယ်ဖြစ်တယ်ဆိုတာကဘယ်ဉာဏ်အားကိုပြီးတော့ဖြစ်ရမှာလဲညာတာပရိညာတနည်းအားဖြင့်ပြောတော့သုတ္တမယဉာဏ်အဲ့ဒီညာတာပရိညာတို့သရမယဉာဏ်တို့ရဖို့တာကသာသနာ့မှာမရနိုင်ဘူးသာသနာ့တွင်မှာပဲရနိုင်တယ်သာသနာတွင်မှာတော်မှဘယ်လိုတရားမျိုးနာမရနိုင်မလဲမေးရင်သစ္စာတရားနာမပရဒေါသကောသောသစ္စာနုတန်တိတဲ့ဒါကတူဆိုရင်သစ္စာနဲ့စတဲ့တရားကိုနာရမယ်တဲ့နော်အဲ့ဒါသစ္စာတရားကဘယ်လိုတရားမျိုးလဲမေးတော့ရုပ်အကြောင်းပြောတဲ့တရားနာအကြောင်းပြောတဲ့တရားခန္ဓာအကြောင်းပြောတဲ့တရားဖြစ်သောပြည့်သောလေးကိုဘယ်လိုလာရဖြစ်တယ်လို့ခေါ်တယ်ဘယ်လိုဟာကတော့ပြည့်တယ်လို့ခေါ်တယ်အဲ့ဒီဖြစ်ပြည့်သောကဒါကဒုက္ခသစ္စာပဲလို့အဲဒီကိုရှင်းလင်းပြောပြတဲ့တရားမျိုးစီသစ္စာတရားအဲဒီတော့သစ္စာတရားမျိုးကိုနာကြားလိုက်တဲ့အခါတော့မိမိရဲ့အသိထဲမှာသစ္စာအသိလေးတွေမကိမ့်မလားကိမ့်တာလားကိမ့်လာတယ်အဲဒီသစ္စာအသိလေးတွေကိမ့်လာတာကိုပရိညာနေနဲ့ပြောတော့ဗာပရိညာလို့ပြောလဲညာတာပရိညာညာနေနဲ့ပြောရင်သုတ္တမယဉာဏ်ဒီလိုမလားအဲဒီတော့ညာတာပရိညာလေးဖြစ်လာပြီသုတ္တမယဉာဏ်လေးဖြစ်လာပြီဆိုတဲ့အခါကျတော့အဲ့ဒီဉာဏ်လေးကလည်းပဲခွင့်တော်ပရိသတ်တွေစဉ်းစားကြည့်နေဉာဏ်ဆိုတာအသိပဲအသိဆိုတာတရားလေးတခါဖြစ်ပြီးရောင်းတဲ့ဒီဉာဏ်တရားလေးတွေမိမိရဲ့သဏ္ဍာန်မှာစွဲစွဲလန်းလန်းဖြစ်နိုင်မှာမလားမဖြစ်နိုင်ဘူး။ဒါပြလို့မဖြစ်နိုင်တဲ့လေဆိုတော့ဉာဏ်အစွဲတဲ့စာရင်တဏှာအစွဲဒိဋ္ဌိအစွဲကပြင်းထန်နေတယ်။ဟုတ်ရဲ့လား။စောစောကမိမိခန္ဓာမှာမိမိသဏ္ဍာန်မှာမိမိရဲ့စိတ်ထဲမှာဘာအစွဲတွေပြင်းထန်နေလဲ။တဏှာဆွဲနဲ့ဒိဋ္ဌိဆွဲအဲ့ဒီဆွဲတွေကသိချင်းနေတာကိုအဲ့ဒီဆွဲတွေကခိုင်းနေပြီလေတောင်းတောင်းဖြစ်လို့မရဘူးအဲ့ဒီတော့ညာဆွဲလေးဖြစ်ဖို့ဆိုတာကသောတာရကတဏှာဆွဲဒိဋ္ဌိဆွဲတွေသူတို့ကိုမကြောရင်နိုင်တော်မှသူတို့ကိုပြိုင်နိုင်တဲ့ခိုင်မာတဲ့အဆွဲကလေးတော့ရှိဖို့မလိုဘူးလားလို့လားဆိုရင်တော့အဲဒီလိုလိုလည်းတော့ဉာဏ်ဆွဲလေးဖြစ်ဖို့ဆိုတာခိုင်မာတဲ့ဆွဲဖြစ်ဖို့လိုတယ်ခိုင်မာတဲ့ဆွဲဖြစ်ဖို့ဆိုတာကတခါပြီးတယ်တိတ်တိတ်မနေနဲ့မလုံးတော့သေးဘူးနောက်တစ်ခါထပ်သိနောက်တစ်ခါထပ်သိနောက်တစ်ခါထပ်သိဒီလိုမလားအဲဒီတော့တရားနာတော်သိတဲ့အသည့်ကိုအခြေခံပြီးတော့ဆင်ញင်နှလုံးသွင်းတဲ့ယောနိတော်မနတိကာရဆိုတဲ့အသည့်ကလေးသိအောင်ကြိုးစားပါနော်ဒီတော့ယောနိတော်မနတိကာရဆိုတဲ့အသည့်ကလေးသိဘုန်းကြီးတို့သောတာပန်ကလက္ခဏာ၄မျိုးထဲမှာနှစ်ပါးသောလက္ခဏာမလားနှစ်ပါးတည်းကပါလေသဗ္ဗရိတုပနိတိယနော်တရားဟောနိုင်ပြောနိုင်တဲ့ပုဂ္ဂိုလ်များကိုသိကြရမယ်နံပါတ်1နောက်တစ်ခါနံပါတ်2ကပါတယ်သရမနံပါတ်1ကသဗ္ဗိတ္တဘာနိတိယနံပါတ်2ကနံပါတ်2ကပါလဲသရမသဝနသရမသဝနသရမသဝနဆိုတာတရားနာရမယ်နော်ပရမနံပါတ်1ကတရားဟောနိုင်တဲ့ပုဂ္ဂိုလ်များကိုသိကြရမယ် နောက်ကနဘာနဲ့ကပါလဲတရားနာရမယ်။ဘာတရားမြင်နာရမှာလဲသစ္စာတရားနာရမယ်။ဟုတ်ပြီ။အဲဒီတော့သစ္စာတရားနာတဲ့အခါကျတော့တရားထုတ်တဲ့အစ်မရောက်သိရင်တော့မှနံပါတ်3ကပါလဲယောနိသောမနတိကာရနော်ယောနိသောမနတိကာရဘာဆိုတာဘာပြောတာလဲဆိုတော့စင်ញနှလုံးသွင်းတဲ့လိထားလေးတွေရှိအောင်လုပ်ရမယ်တဲ့ဟုတ်ရလားအဲဒီတော့စင်ញနှလုံးသွင်းတဲ့လိထားလေးတွေများများလုံးလိုက်တဲ့အခါကျတော့မှမိမိရဲ့အသီးထဲမှာဟောဒါလေးကယုတ်သဘောလေးပဲဒါလေးကနတ်သဘောလေးပဲဒါလေးကဖြစ်သဘောလေးပဲဒါလေးကပြတ်သဘောလေးပဲဆိုတဲ့အသီးလေးတွေထက်ကရကမဖြစ်ဘူးလားဖြစ်လာလားအတိတ်လေးတွေမခိုင်ပါဘူးလားခိုင်ပါလားလားအေးခိုင်ပါလားတာပေါ့အဲဒီလိုယောနိသောမနတိကာရဆိုတဲ့စင်ញနှလုံးသိမ့်မှုလေးမပါရင်ခိုင်ပါတဲ့သဘောမျိုးဖြစ်ပါမလားမဖြစ်ဘူးသူကမခိုင်ပါဘူးဆိုရင်တစ်ဖက်ကယံသူဖြစ်တဲ့တဏှာဇွဲဒိဋ္ဌိဆက်ကိုတွန်းလှန်နိုင်ပါမလားတဏှာဇွဲဒိဋ္ဌိဆက်ကိုလောလောနဲ့ဖျက်ချနိုင်တဲ့စိတ်ရောက်ပါမလားမရောက်ဘူးအဲ့ဒီတော့မရတဲ့အခါကျတော့ဘာလုပ်ရမလဲယောနိသောမနတိကာရကလေးနဲ့အများနဲ့ဆင်ခြင်မှာအများနဲ့နှလုံးသွင်းမှာအဲ့ဒီတော့နှလုံးသွင်းလာလို့ဉာဏ်အစင်ကလေးရောက်လာပြီဆိုရင်ဓမ္မနုဓမ္မပရိပတ်တိတဲ့နော်တရားနဲ့လျှော့တဲ့အချင်းကိုရှင်းပြီလို့ပြောနိုင်ပါပြီတဲ့အဲ့ဒီအချင်းကိုရှင်းပြီလို့ပြောနိုင်ပါပြီဆိုတာဘယ်အစင်ကြောင့်မှပြောနိုင်တယ်လဲမင်းကြီးပရိညာအနေနဲ့ပြောတော့ဒိဋ္ဌိနာပရိညာဉာဏ်အနေနဲ့ပြောတော့ဥရိယပညာဉာဏ်ရဲ့နောက်ပိုင်းပေါ့နော်ဥရိယပညာဉာဏ်ရဲ့နောက်ပိုင်းအရိညာရဲ့နောက်ပိုင်းရောက်လာပြီဆိုတဲ့အခါကျတော့တရားနဲ့လျော်တဲ့အသိကလေးတွေရလာပြီ။အဲ့ဒီအသိကလေးတွေရလာပြီဆိုမှမိမိသဏ္ဍာန်မှာယောသဘောကိုကိုယ်တိုင်သိတဲ့ကိုယ်ပိုင်သိရသွားပြီ။နံသဘောကိုကိုယ်တိုင်သိတဲ့ကိုယ်ပိုင်သိရသွားပြီ။အဲ့ဒီသိရသွားအဲ့ဒီအသိကလေးရသွားပြီဆိုရင်ဉာဏ်ကလေးကဖြတ်ကနေဖြတ်ကနေဖြတ်ကနေပွင့်လင်းပြီးတော့မိမိသဏ္ဍာန်မှာရှိတဲ့စင်နာဆွဲကလေးတွေကိုလည်းပဲစတင်ပြီးတော့မဖယ်ရှားနိုင်ဘူးလားဖယ်ရှားနိုင်လား။ဒိဋ္ဌိဆိုတဲ့ကလေးကကလေးတွေကိုလည်းပဲစတင်ပြီးတော့ဘာလို့လဲဖယ်ရှားနိုင်ပါပြီ။အဲ့တော့တဏှာဆွဲဒိဋ္ဌိဆွဲကိုဘယ်နေရာကနေစပြီးတော့ဖယ်ရှားမလဲမေးရင်အခုနပြောခဲ့တဲ့ပုရိယဗျာညာနောက်ပိုင်းကနေစပြီးတော့ဖယ်ရှားတယ်။ဒီလိုမှနော်။အဲ့ဒါကိုပရိညာနေနဲ့ပြောတော့ဘာနာပရိညာလို့ခေါ်တယ်။ဒါကတော့ထားလိုက်ပါလိမ့်။အဲဒီတော့မိမိရဲ့တဏ္ဍာမှာဉာဏ်ဆိုတဲ့သဘာဝတရားကလေးအသိဆိုတဲ့သဘာဝတရားကလေးခိုင်ခိုင်မာမာဖြစ်လာအောင်ရင်းရင်းကျက်ကျက်ဖြစ်လာအောင်အားကောင်းတဲ့အားကောင်းလာအောင်လုပ်ဖို့မလိုဘူးလားလို့လားအဲဒီလိုလိုတယ်ဆိုတာအဲဒီအသိဆိုတာကလည်းပဲဒီတိုင်းနေလို့အားကောင်းမှုဖြစ်ပါမလားဘယ်လိုလုပ်ရမလဲအများနဲ့စိတ်ဝင်စားနေရမယ်ဒီပုံမှာအများနဲ့ညှိကြိုက်နေရမယ်နော်အမြဲတမ်းစိတ်ညှိကြင်နေရမယ်အမြဲတမ်းစိတ်ဝင်စားနေရမယ်အမြဲတမ်းစဉ်းကျင်နေရမယ်အမြဲတမ်းနှလုံးသွင်းနေရမယ်ဟောဘုရားကရှင်မှာထိုင်ပြီးတော့တရားအထောက်တာမျိုးတသက်သာတရားရှုမှတ်တယ်လို့မထင်နဲ့ဒီလိုမလားအဲဒီမင်္ဂလင်းတိုင်းပြီးတော့တရားအထောက်မှတရားရှုမှတ်တယ်လို့မထင်နဲ့လောကရဲ့အဲ့ဒါလည်းလုံးသွင်းလောကမှာပဲစဉ်းကျင်နှလုံးသွင်းတဲ့အဆင့်ကြတော့စဉ်းကျင်နှလုံးသွင်းတဲ့သဘောကြတော့မထိုင်ပေမဲ့လို့သွားရင်လာရင်တော့စဉ်းကျင်နှလုံးသွင်းလို့မရဘူးလားရလားတယ်ရတာပဲဉာဏ်ကမ္မဏနေစီပြန်နေအမိမိအလုပ်သွားတယ်တလန်းချင်းတလန်းချင်းသွားတယ်လှမ်းနေရင်လည်းကိုပဲအဲဒီလှမ်းနေတဲ့အမူအရာကလေးပေါ်မှာဆင်ကျင်တဲ့နှလုံးသွင်းတဲ့ယောသဘောနံသဘောကိုခွဲခြားပြီးတော့သိတယ်ပုဂ္ဂိုလ်တ attva ဆိုတဲ့မြင်ကလေးတွေမကြောက်ကြအောင်ကြိုးစားတယ်ပုဂ္ဂိုလ်တ attva ဆိုတဲ့မှားသောအမြင်နဲ့ယောသဘောနံသဘောဆိုတဲ့မှန်သောအမြင်နဲ့အဲဒီနှစ်ခုအပေါ်မှာဆင်ကျင်နှလုံးသွင်းပြီးတော့ဒါကမှန်တယ်ဒါကမှားတယ်မှန်တဲ့အမြင်ကလေးကိုစက်ကစက်ကကြည့်သွားတဲ့အခါကျတော့မှန်သောအမြင်တွေခိုင်ခိုင်မာမာမဖြစ်ဘူးလားဖြစ်ပါရှင်းတော့ဗောအဲမတရားရင်နဲ့ပဲကြိုးစားလို့ရတာပဲမတရားရင်နဲ့လည်းကြိုးစားလို့ရတယ်သွားရင်လာရင်လည်းကြိုးစားလို့ရတယ်အဲသမင်းစားရင်လည်းကြိုးစားလို့ရတယ်အချိန်တိုင်းမှာကြိုးစားလို့မရဘူးလားရလားရတာပဲအေးကလထန်လေးမှာထိုင်ပြီးတော့တတိတင်းရတာတဲ့ဒီပြန်နဲ့ကဲခန္ဓာကိုညံဆိုင်အနည်းဆုံး5မိနစ်လောက်ပဲဆိုင်ဆိုင်10မိနစ်လောက်ပဲဆိုင်ဆိုင်နှလုံးသွင်းမှုလေးတွေအဲအဲ့ဒီတော့ဖြစ်ဖြစ်လာပြီဆိုလို့ရှိရင်ညာလေးတွေတစ်ဖြည်းဖြည်းနဲ့မမြင်ဘူးလားရဲ့လားအဲ့လိုရင်းပြီးလာတဲ့အခါကျတော့ကိုရလိုအချိန်ရလို့ထိုင်ကြီးတရားပေါ်နဲ့ရှင်မလာတဲ့အခါကျတော့အဲ့ဒီရင်းလာတဲ့ညာလေးတွေရဲ့အထောက်ပံ့ကြောင်းမိမိရဲ့တဏ္ဍာမအဲဒိဋ္ဌိသဘောလေးတွေတဏ္ဍာသဘောလေးတွေကိုပိုင်ပိုင်နိုင်နိုင်ခွာနိုင်တဲ့အစစ်ပြသနိုင်တဲ့အစစ်တစ်ဖြည်းဖြည်းနဲ့ရလာမှာပဲဒီလိုမဟုတ်လားအဲ့ဒီလိုရဖို့ကိုရပြောသလိုအချိန်တိုင်းမှာစိတ်ဝင်စားနေရမယ်အချိန်တိုင်းမှာတမာရီလေးနဲ့အရိပေါ်မှာတတိလေးကပ်ပြီးတော့နေရမယ်အချိန်တိုင်းမှာရသမျှအချိန်ကလေးအတွင်းမှာပေါ့နော်အချိန်တိုင်းတော့မဆိုးလို့ပါဘူးရသမျှအချိန်ကလေးအတွင်းမှာအရိပေါ်မှာစိတ်ဝင်စားမှုရှိနေရမယ်ညှိုကြိုက်နေရမယ်နော်ဒါမှလည်းပဲအမြင်မှန်လေးတွေပိုင်ပိုင်နဲ့ရမှာသင်မလို့ကတော့မရနိုင်ဘူး အဲ့တော့လည်းပါတယ်လို့ဘုန်းကြီးတို့မြတ်စွာဘုရားသခင်ကရောမဲကြီးလက်ထက်ကရဟန်းတော်ရှိပါတယ်ဘယ်နေရာမှာနေတယ်လဲဆိုတော့သူကတာဝတိပြည်မှာနေတာပေါ့လေတာဝတိပြည်မှာမြတ်စွာဘုရားသခင်ကရောမဲကြီးရဲ့နေပါမှာမြတ်စွာဘုရားကဇေတဝန်အကြောင်းပုပ္ပဟောကြောင့်မှလက်လက်တရင်သုံးတဲ့အခါကျတော့အဲ့ဒီရဟန်းတော်ရှင်များကလည်းပဲဘယ်ကြောင်းရင်လို့တော့တိတိကျကျမပါပါမယ်လို့လည်းပဲတာဝတိမျိုးလို့ဆိုတဲ့အတွက်ဇေတဝန်အကြောင်းနဲ့ပုပ္ပဟောကြောင့်တခုခုတော့ဖြစ်မှာပါပဲနော်အဲ့ဒီတော့မြတ်စွာဘုရားရှင်မှနေပြီးတော့တရားတွေတောင်းအမြတ်စွာဘုရားရှင်ကတရားတွေနာတရားတွေမှတ်သားပြီးတော့သူကဘာလုပ်တယ်လဲဆိုတော့မနီမဝေးတော့တော်တန်ကလေးမှသွားပြီးတော့တရားရှင်မှပါတယ်တဲ့အဲ့ဒီတော့မနီမဝေးတော့တော်တန်ကလေးမှသွားပြီးတော့တရားရှင်နေတဲ့အခါကျတော့တရားကအစင်မပြေဘူးဖြစ်နေတယ်အဲ့ဒီတော့အစင်မပြေတော့ကျလေငါရှင်းမတဲ့တရားတွေမှားမြန်နေသလားမသိဘူးမြတ်စွာဘုရားကိုပြန်ပြီးတော့မေးဥမပဲဆိုပြီးတော့သူရှုံးမှနေတဲ့ဒေါ်ဒါကလေးကနေပြီးတော့မြတ်စွာဘုရားရှိရာကိုပြန်မလာဘူးလားပြန်လာလားပြန်လာတယ်နော်ဒါလို့ပြန်လာတဲ့နေရာကလည်းပဲဘုန်းကြီးတို့စားတဲ့ပါတဲ့လူရပြောမယ်ဆိုရင်တာဝတိမျိုးရမနေမဝေးမှာမင်းကြီးတည်းရှိတယ်အဲဒီမင်းရဲ့နာမည်ကအစိရဝတိမင်းလို့ဒီလိုခေါ်တယ်နော်အဲဒီတော့အစိရဝတိမင်းရိုးတစ်လျှောက်ကနေပြီးတော့မြင်ကမ်းမကနေပြီးတော့တရွတ်တရွတ်နဲ့ပြန်ပြီးတော့လာပါတယ်တဲ့အဲ့ဒီတော့စိရဝရီမြင်ကမ်းမကပြန်လာတယ်ဆိုတော့ဘုန်းကြီးတို့ရောက်တဲ့နေသားအရသုံးသားကြည့်လိုက်မယ်ဆိုရင်တော့ပုပ္ပါယောင်ကြောင်းဖြစ်ပုံများပါတယ်နော်။ညသွားပြီးစိတ္တဝန်ကြောင်းမှာသတင်းသောင်းတဲ့အခါမှာအဲ့ဒီကယဟန်တော်တွေသွားပြီးတော့တရားထုတ်တဲ့နေရာကအတာဝနာတော်လို့တွေ့တာကိုနော်။အခုစိရဝရီမြေရိုးတစ်လျှောက်ပြန်ပြီးတော့လာတယ်ဆိုတော့အဲ့ဒီနဲ့နေတာကပုပ္ပါယောင်ကြောင်းကနေတာဖြစ်တဲ့အတွက်ပုပ္ပါယောင်ကြောင်းဖြစ်မယ်လို့ဘုန်းကြီးတို့ဒီလိုပဲယူဆပါတယ်။ကောင်းပြီနော်။အဲဒီတော့အရိယတော်ရှင်များကတရားပါအထုံးနေရင်ကနေပြီးတော့အေးတရားအသိမရတဲ့အခါကျတော့တရွတ်တရွတ်နဲ့ပြန်လာတာပေါ့လေပြန်လာတော့ဘုန်းကြီးတို့ပြိသက်တွေစဉ်းစားကြည့်လိုက်ပါသူဘယ်လိုပြန်လာတယ်လဲဆိုရင်အမှုမဲ့မှတ်မဲ့သူပြန်လာတာမဟုတ်ဘူးတရားသာမရသေးပေမဲ့လို့စိတ်ထဲမှာတော့တရားကိုစိတ်ဝင်စားပြီးပြန်လာတာလားတရားကိုစိတ်ဝင်စားပြီးပြန်လာတာလားတရားကိုစိတ်ဝင်စားပြီးပြန်လာတာရှုမှတ်မှုလေးနဲ့ပြန်လာတယ်ပေါ့နော်တလန်းကြီးတလန်းကြီးကမလန်းမလားလှမ်းနေလားမြေရိုးတစ်လျှောက်မြေကမ်းမတစ်လျှောက်တလန်းကြီးလှမ်းနေတယ်အဲဒီလိုလှမ်းနေရင်ကနေပြီးတော့ဒီတိုင်းပြန်ဒီတိုင်းရုံရုံတန်းတန်းလှမ်းတာမဟုတ်ဘူးရှုမှတ်မှုလေးနဲ့လှမ်းပြီးတော့လာတာဘုန်းကြီးတို့ပြိဿတွေသဘောပေါက်တဲ့စကားနဲ့ပြောမယ်ဆိုလို့ရှိရင်ဈဉ္ညာကမ္မထာရှင်းပြပြီးတော့ပြန်လာတာပေါ့နော်အဲဒီလိုမင်းမင်းမြတ်ဈဉ္ညာကမ္မထာလေးရှင်းပြပြီးတော့လာရင်ကနေပြီးတော့အရှိကိုလှမ်းကြည့်လိုက်တရွရွနဲ့ကြွာလာလာလိုက်ရှိကိုလှမ်းကြည့်နဲ့ကြွာလာလာလိုက်နေခင်းနေတဲ့နေဘူးကလည်းချင်းချင်းအဲဒီလိုကြွားလာတဲ့ရင်ကနေပြီးတော့မြေကမ်းပြီးဆိုက်ချင်းတွေခေါင်းကြီးတို့မြေကမ်းပြီးဆိုတော့အဲဆိုက်ချင်းတွေရှိတာပေါ့နော်အဲဒီဆိုက်ချင်းတွေရှိတော့ဆိုက်ချင်းမရှိတဲ့နေရာမှာခေါင်းကြီးတို့သဲပေါင်ပြေသဘောမျိုးလေးဖြစ်နေတာကိုအဲဒီနေရာကလေးနှာကြီးလိုက်တဲ့အခါတော့နေရောင်နဲ့အဝေးကနေနှာကြီးလိုက်တော့တန်းနှရသဘောမျိုးလေးတွေမတွေ့ရဘူးလားတွေ့ရလားတန်းနှရသဘောအဲဒီမြေကမ်းမှာမြေထက်ကဆက်လာတဲ့ရေအငွေ့နဲ့နေဘူးချင်းနဲ့တွေ့တဲ့အခါကျတော့တဏှာသဘောမျိုးလေးတွေဖြစ်နေတယ်။အဲဒီတဏှာသဘောမျိုးလေးတွေဖြစ်နေတဲ့အခါကျတော့ဝိကဏ္ဍနှမ်းကြည့်လိုက်တယ်။ဟောတဏှာကလေးတွေဖြစ်နေတာကိုတဏှာရဲ့သဘာဝကရေနဲ့ရေပြင်းနဲ့တူတယ်။သူကတော့ဒီနေရာမှာရေမရှိသလားသိတော့သိတာပေါ့လေ။သိပေမဲ့တဏှာကရေပြင်းလို့ပါလား။ကောင်းချက်ကလေးတခုရပါတယ်။အဲဒီလိုနဲ့သူရဲ့ခန္ဓာကိုစဉ်းစားရင်းနဲ့ရှေ့ဆက်လာတဲ့အခါကျတော့အခုကတဏှာကလေးရေပြင်းနဲ့တူတဲ့တဏှာကလေးရှိနေတဲ့နေရာလေးရောက်တော့ရေတွေးရလား။အော်တဏှာရတာဒီလိုသဘောလေးပါလားစောစောကလားဝိကလမ်းကြီးတော့ကရင်းနဲ့ဒူးတယ်အနည်းရောက်လာတဲ့အခါကျတော့ရင်းမမဟုတ်ပဲသဘောပေါက်သွားတယ်နော်အဲဒီတော့သဘောပေါက်သွားတဲ့အခါကျတော့အာရိတဏှာကလေးရဲ့သဘောလေးကိုဆင်ញင်းပြီးတော့ဒါကုနှလုံးသွင်းလိုက်တဲ့အခါကျတော့ခန္ဓာကိုနှလုံးသွင်းလိုက်တယ်အော်ငါးရဲ့ခန္ဓာကိုမှရှိတဲ့ရုပ်တင်နာရီသဘောတွေကလည်းပဲဒီတဏှာလိုပါပဲလားငါကစောစောကထင်နေတာကပုဂ္ဂိုလ်လိုထင်တဲ့တ attva လိုထင်တဲ့ငါလိုထင်တဲ့အခုတကယ်တမ်းကြည့်လိုက်တဲ့အခါကျတော့ငါလည်းမရှိပါလားပုဂ္ဂိုလ်သတ္တဝါတွေလည်းမဟုတ်ပါလားယောက်ျားမင်းမလည်းမဟုတ်ပါလားဆိုတော့အတိအလေးတခုမရဘူးလားရပါလားဘာကိုကြည့်ပြီးတော့ရသွားတာလဲတဏှာကြည့်ပြီးတော့ရသွားတာဒီလိုမလားပရမကြည့်လိုက်တာကတဏှာဆင်ញင်လိုက်တာကဘာမှကြည့်သိဆင်ញင်တော့ခန္ဓာမှာဆင်ញင်လိုက်တာတဏှာကိုကြည့်ပြီးတော့ခန္ဓာမှာဆင်ញင်လိုက်တော့တဏှာနဲ့တူတော့အတိအလေးမရဘူးလားရသွားအဲ့ဒီတော့ဘုန်းတော်ပရိသတ်တွေယနေ့အချိန်ကမှနာဂတရားနဲ့ညာကခန္ဓာဆိုင်တဲ့စကားကလေးတွေမရှိဘူးလားရှိလားနာဂတရားနာတော့တရားနာတဲ့အထဲမှာယောသဘောနံသဘောဆိုတဲ့တရားကလေးတွေမပါဘူးလားပါလား အရိယသိကလေးကိုခန္ဓာမှာညာဆိုင်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ခန္ဓာရဲ့ယသဘောနဲ့သဘောလေးတွေမတွေ့နိုင်ဘူးလားတွေ့နိုင်လားအဲဒီလိုတွေ့အောင်ရှုမှတ်တာကိုဘယ်လိုပြောလဲနာကတရားနာရင်ညာကခန္ဓာဆိုင်တယ်ဒီလိုသိလို့လုံးမရနိုင်တဲ့လို့လားရနိုင်တဲ့လို့လားအခုယဟန်တော်ရှင်တက်ကိုကြည့်တယ်ပရမဘေကိုကြည့်တော့သံဃာကိုကြည့်တယ်ဒီကဘယ်မှာခန္ဓာအာယုံဆိုင်တော့ခန္ဓာကိုအာယုံဆိုင်လိုက်တော့တန်လျာနဲ့တူသောအချင်းညာလေးတွေမတွေ့ဘူးလားတွေ့တဏှာတွေပါသဘောရှိတော့အဝိကကြီးတော့ကတစ်မျိုးအနာရောက်တော့တစ်မျိုးဒီလိုမလားအဝိကကြီးတော့ကဘာနဲ့တွေ့တော့ရင်နဲ့တွေ့တယ်အနာရောက်တော့ရင်တွေ့ရလားဒါကြောင့်ပဲခန္ဓာကိုယ်ကြီးလိုက်ပြန်တဲ့အခါကျတော့လည်းပဲသောသောတော်ကမိမိကကြီးနေတာကပုဂ္ဂိုလ်လို့ထင်တဲ့သတ္တဝါလို့ထင်တဲ့ငါလို့ထင်တဲ့ယောက်ျားမိမလို့ထင်တဲ့အခုယောက်ျားမိမကိုတွေ့ရလားပုဂ္ဂိုလ်သတ္တဝါကိုတွေ့ရလားတခြားတွေ့တာလားယုံနာတွေ့တာလားဟောဒိဋ္ဌိအမြင်လေးတွေမစင်မလားစင်သွားတာအဲ့ဒီဒိဋ္ဌိအမြင်စင်သွားခြင်းစင်သွားခြင်းနေခင်လေရေတခြားလားဒိဋ္ဌိဝိတ္တတွေဖြစ်သွားတာလားအဲ့ဒါအရေးကြီးဆုံးပဲဟုတ်တယ်မဟုတ်လားတရားရဖို့ရတရားမရခင်မှာဘာဝိတ္တတွေဖြစ်ဖို့အရေးကြီးတယ်ဒိဋ္ဌိဝိတ္တတွေဖြစ်ဖို့သိအရေးကြီးတယ်နော်ပုဂ္ဂိုလ်တ ত্ত্ব ငါးစရမြင်ကလေးတွေကျင့်နေဖို့အရေးကြီးတယ်ပုဂ္ဂိုလ်တ ত্ত্ব စရမြင်ကလေးတွေကျင့်နေဖို့အရေးကြီးတယ်ငါးစွဲလေးတွေကျင့်နေဖို့အရေးကြီးတယ်အဲ့ဒီငါးစွဲလေးတွေကျင့်နေဖို့ချုပ်တင်ပြီးတော့ပြင်ဆင်ထားရမယ်မိမိစေတမငါးဆွဲရှိနေကြွနေပြီးတော့ဖယ်ရှားထားရမယ်။ဘုန်းတော်ပရိသတ်တွေနော်။အဲဒီလိုဖယ်ရှားဖို့တရားကလည်းပဲတခြားသည်နဲ့ဖယ်ရှားရမှာလား။ညာတပညာသည်နဲ့ဖယ်ရှားရမှာလား။တရားနာတဲ့သည်နဲ့ဖယ်ရှားရမယ်လို့ဆိုလိုတယ်နော်။အဲဒီတော့တရားနာယုံတယ်ကောလုံလောက်ရလာပြီတော့ဒီလိုတော့လည်းမလုံလောက်သေးဘူးပေါ့။ရှင်ရှင်ပေးရမယ်။နှလုံးသွင်းပေးရမယ်။အခုတည်းရတော့ရှင်ကလို့ပေါ့လေနော်။အော်တန်လျာကလေးကဒီလိုသဘောရှိတယ်လို့ငါရခန္ဓာကိုယ်မှကြီးတဲ့ရုပ်တဲ့ရုပ်သဘောနဲ့သဘောတွေကလည်းပဲဒီလိုသဘောရှိတာပါလားဆိုတော့ဆင်ញင်နှလုံးသွင်းမှုလည်းမရှိရဘူးလားရှိရမှာလားတတရားရှိတယ်မခေါ်သေးဘူးဆင်ញင်တာပဲရှိသေးတယ်ဒီလိုမလားအဲ့ဒီဆင်ញင်နှလုံးသွင်းမှုလေးနဲ့ကိုယ်ပဲရုပ်သဘောနဲ့သဘောလေးတွေကိုစမ်းဝါလို့မရဘူးလားရသွားလားဒိဋ္ဌိဆိုတဲ့ပုဂ္ဂိုလ်တရားတွေအမြင်ကလေးတွေမစင်မလားစင်သွားလားဒိဋ္ဌိဝိသုဒ္ဓိလေးတွေမဖြစ်ဘူးလားဖြစ်သွားတာဟောပြီးဖြစ်သွားပြီဝိပဿနာဉာဏ်ဖြစ်ပြီလားဆိုတော့မဖြစ်သေးဘူးအဲဒီလိုနဲ့ဆက်ပြီးတော့ကြွလာပါတယ်တဲ့အဲဒီလိုကြွလာရင်ကနေပြီးတော့နော်အဲသူသွားလို့တဲ့နေရာဘုရားတော်ကထားကြပါစို့နော်ဘောပါယုံအကြောင်းလိုပဲပြောကြပါစို့အဲဒီလိုကြောင်းတဲ့ရောက်တဲ့အခါကျတော့မြတ်စွာဘုရားနဲ့သွားတွေ့မယ်မြတ်စွာဘုရားနဲ့သွားတွေ့မယ်ဆိုတော့သူလာခဲ့တဲ့လမ်းကကိုင်းမြင်တဲ့ကလာရတာကိုနေဘူးတဲ့ပါနော်လာတဲ့အခါကျတော့ချွေးတွေတန်းနေနဲ့အဲ့ဒီလိုဖြစ်လာတဲ့အခါတော့မဖြစ်သေးပါဘူးလေမြတ်စွာဘုရားဒီသွားတွေ့မှာငါဒီနေရာမှာမြင်းထဲဆင်းပြီးတော့ရေချိုးမှပဲဆိုတဲ့စိတ်ကူးမရဘူးလားရလားအေးအဲ့ဒီစိတ်ကူးလေးရတော့အဲမြေကမ္မကနေပြီးတော့ကာလကိုဆင်းလာတယ်ကာလကိုဆင်းလာပြီးတော့ရေကလေးတစ်သိမ့်သိမ့်စီးသိမ့်နေတဲ့အသီလာဝတိမြင်းထဲမှာရေချိုးမယ်ဆိုပြီးတော့သူပြင်ဆင်လိုက်တာပေါ့လေအဲ့ဒီလိုပြင်ဆင်လိုက်တဲ့အခါကျတော့လည်းဘုန်းကြီးတို့ပရိသတ်တွေစဉ်းစားကြည့်ပါရေချိုးတာလည်းအမှုမှန်မှန်ပဲချိုးသလားမေးတော့မချိုးဘူးတတိမနာမကိမနာကိနေတာကိနေတယ်တတိမနာကိနေတာဘာလို့တားလိုက်ပြီးတော့သူရဲ့ခန္ဓာကိုယ်ကဒီနေ့ကတ်ထားတာကိုပြောတာဟုတ်တယ်မလားသူရဲ့ခန္ဓာကိုယ်ကဒီနေ့ကတ်ထားတယ်သူရဲ့ခန္ဓာကိုယ်မှာရှိတဲ့ယုံဓမ္မနဲ့ဓမ္မသဘာဝတရားကလေးတွေကိုအဲဒီသဘာဝနဲ့နှိယောတဲ့အတူကလေးတွေတွေးနေတယ်ဒါပြောတာနော်ဒါကြောင့်တရားရှိမတဲ့ပုဂ္ဂိုလ်တွေဆိုတာကတတိမနာကိရမယ်တတိမနာကိရမယ်သိရင်ကြည့်တယ်မိမိရဲ့ခန္ဓာကိုယ်မှာယောဓမနန္ဒမနဲ့လျော်တဲ့အတွက်ကလေးတွေတွေးနေဖို့သိရင်ကြီးတယ်။အမှုမှန်မှန်မမသွားရဘူး၊အမှုမှန်မှန်မစားရဘူး။သွားနေရင်လည်းပဲဇလဉ္ဇဉ်ဇလဉ္ဇဉ်သွားနေရင်လည်းကိုယ်ခန္ဓာကိုယ်ပေါ်မှာယောဓမနန္ဒမလေးတွေဘလို့ပေါ်လာတာပါလိမ့်ဘလို့ဖြစ်လာတာပါလိမ့်ဘလို့ပြသွားတာပါလိမ့်ဘယ်ကတော့ယုံလို့ခေါ်တယ်ဘယ်ကတော့နာလို့ခေါ်တယ်။အဲဒီလိုသိသိချာချာမသိရင်တော့မှဟောဒါလေးကတော့သဘာဝတရားလေးပဲဒါလေးကငါမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးစဉ္ဉ္ဇဉ်နှလုံးသွင်းမှုလေးတွေအများကြီးရှိနေရမယ်။ဟုတ်ရဲ့လား။အဲဒီလိုစိတ်ဝင်တစားရှိနေမှယောနိသမရတိကာရကလေးရှိနေမှတရားဆိုတာမြင်မြင်သိတာနော်အဲဒီလိုရှိနေမှလည်းညာကလေးကလည်းမထက်ဘူးလားထက်လာလားအဲဒီလိုထက်မှထက်လာမှခုနပြောခဲ့တဲ့တဏှာဆိုတဲ့အစွဲဒိဋ္ဌိဆိုတဲ့အစွဲကိုလွယ်လွယ်နဲ့ဖယ်ရှားလို့ရပါပေါ့အဲဒီလိုမှမောင်းရင်အရိတဏှာဆိုတဲ့အစွဲဒိဋ္ဌိဆိုတဲ့အစွဲကိုအိမတန်အားနေသောညာကဖယ်ရှားနိုင်တဲ့အစဉ်ရပါမလားမရောက်နိုင်ဘူးမရောက်နိုင်ဘူးသိကြတယ်ဟုတ်တယ်မလားအဲဒါကြောင့်ညာကလေးအားကောင်းလာဘာလို့ရမလဲသတိပ္ပဏကိစ္စညာကလေးအားကောင်းလာဘာလို့ရမလဲအများနဲ့ဆင်ញင်ပေးအများနဲ့နှလုံးသွင်းပေးအများနဲ့စိတ်ဝင်စားပေးခန္ဓာကိုယ်အများနဲ့အာရုံပြုခန္ဓာကိုယ်အများနဲ့စုစပ်ဒီလိုမလားအခုနဲ့ညာတော်ရှင်များကလည်းစိတ်ထဲကတခြားကိုအာရုံပြုနေတာလားခန္ဓာကိုယ်အာရုံပြုနေတာလား သင်္ကန်းကလေးလဲတယ်လဲတဲ့အမူအရာကလေးပေါ်မှာအယုံပြုနေတယ်ဒီစားကူဆင်းလာတယ်ဆင်းတဲ့အမူအရာကလေးပေါ်မှာအယုံပြုနေတယ်ဒီလိုမလားအဲ့ဒီလိုအယုံပြုပြီးတော့ရေမချောခင်ကလေးမှာနော်ရေစားမှာရှိတဲ့ကြောင်တော်ကလေးမှာထိုင်ပြီးတော့တွေးနေတယ်တဲ့တွေးတော့လည်းတခြားအကြောင်းတွေးတာလားဒိဋ္ဌိခန္ဓာအကြောင်းပဲတွေးတာလားခန္ဓာအကြောင်းတွေးတဲ့တွေးသည်မမှန်တော့တွေးတာမှန်တော့တွေးလားမှန်တော့တွေးပေါင်းစင်ရင်မရတွေးနေတာဟုတ်ရဲ့လားပေါင်းစင်ရင်မရဟိုတွေးနေတဲ့တွေးနေတဲ့တွေးသည်မှန်တော့တွေးမိစ္ဆာတင်ကပါလို့ခေါ်တယ်အခုဒီညာတော်ရှင်မြတ်သည်တခြားတွေးတွေတွေးနေတာလားရုပ်နာနဲ့ပတ်သက်တဲ့တွေးတွေတွေးနေတာလားဒီတွေးမျိုးကတော့တွေးကောင်းတယ်လို့မှန်ဒါဘုန်းကြီးပြောလို့ရင်းကနော်အဲ့ဒီတွေးကတော့သမာသမာသင်္ကပ္ပတွေးလို့ခေါ်တယ်ကောင်းမြန်ရတဲ့တွေ့ရတဲ့သူတွေ့ပြီးတော့ရေကလေးကိုကြည်လိုက်ခန္ဓာကိုယ်လေးကိုကြည်လိုက်အဲဒီလိုကြည့်နေကြည့်နေရတဲ့တစ်ခါတည်းဟိုထက်ကဘက်ကနေပြီးတော့ရေကလေးရှိလာတဲ့ထဲမှာဘာပါလာတယ်ဆိုရင်နဲ့ဘုန်းကြီးတို့ရေထဲမှာဖြစ်တဲ့ဖြစ်တာရှိတဲ့ရေမြုပ်တောင်းကြီးတစ်ခုပါလာပါတယ်တဲ့ဘာလာပါလဲဘာပါလာလဲရေမြုပ်တောင်းကြီးဆိုတာကဘုန်းတို့ရေပေါ်ကလေးမဟုတ်ဘူးနော်ရေပေါ်ကလေးဆိုတာသေးသေးလေးအခုဘုန်းကြီးပြောတာကဘာလဲရေမြုပ်တောင်းဒီမြတ်တော်သာဘုန်းကြီးတို့ရာဝတီတဲမှာမြေထဲမှာကမ်းမိပါလေပြိုတဲ့အခါကျတော့ကမ်းပြိုတဲ့အချိန်နဲ့နော်အဲဒီမှာရေမြို့တွေစုပေါင်းပြီးတော့လက်သေးသောလောက်တွေလက်သေးသောတဲ့ကြီးကြီးခဲကြီးတွေနော်အဲဒါကြီးတွေမျောမျောမျောမျောလာတတ်ပါလေအဲဒါကိုရေမြို့တော်လို့ဒီလိုခေါ်တယ်အဲဒီရေမြို့တော်ကြီးမျောလာတဲ့အခါဒါကြီးတို့သူစိုက်ကြည့်တယ်စိုက်ကြည့်တယ်စိုက်ကြည့်တယ်စိုက်ကြည့်တော့လေဒီတိုင်းကြီးနေတာလားတွေးပြီးတော့ကြီးနေတာလားတွေးတော့လေယုံယုံတွေးလားတရားနဲ့လျော်တယ်တွေးလားအဲ့တရားနဲ့လျော်တဲ့တွေ့အဲ့ဒီအတွေ့မျိုးကသိတ္တမိုးရှိတယ်နော်အဲ့ဒီတွေ့ကလေးနဲ့တွေ့ပြီးတော့ရှင်းနေရှင်းနေရှင်းနေနဲ့အဝေးကနေနှံ့ကြည့်လိုက်တဲ့အခါကျတော့သူရဲ့ခြေထဲမှာဒီရေမြုံတုံးကြီးထဲမှာအတ္တဝါးလေးရှိနေသလိုလိုအဆိုင်ခဲလေးရှိနေသလိုလိုသမာကံပြည့်စုံကလေးရှိနေသလိုလိုဒီလိုမလားသနာရောက်လာတဲ့အခါတော့ရေကလေးနဲ့ပတ်ကြည့်လိုက်တဲ့အခါတော့ဘာတွေ့လဲမပြတ်ဘူးလားပြတ်သွားလားရေမြုံတုံးကြီးပြိုပွဲသွားပြီအနာရောက်လာလို့ရေကလေးနဲ့ပတ်ပြီးတော့ကြီးလိုက်တဲ့အခါကျတော့ကန်ကြီးလိုက်တဲ့အခါကျတော့ကန်စရာမာကန်ကောဘာတွေ့လဲဘာမှမတွေ့ဘူးအတောင်းခဲကောဘာတွေ့လဲဘာမှမတွေ့ဘူးဒီလိုမလားအထက်မှာနေကလေးတွေပေါက်ကွဲပြီးတော့ပြင်းစီပြီးတော့မသားကလေးသွားတာအတောင်းခဲလည်းမရှိဘူးမာကန်လည်းမရှိဘူးအဆိုင်ခဲလည်းမရှိဘူးအနှစ်သာရလည်းမရှိဘူးအထက်မှာဘာမှလည်းမရှိဘူးဘာမှမရှိတဲ့ငါထင်ထားတာဘာမှမရှိတဲ့သဘောပါလားလို့ဒီတွေလေးတွေမရဘူးလားရပါအဲဒီအတွင်းကနေရသွားတဲ့အခါကျတော့သူရဲ့ခန္ဓာကိုယ်ကိုပြန်ကြည့်လိုက်တယ်အော်စောစောတုန်းကငါထင်တာကဒီခန္ဓာကိုယ်ကြီးဒီပုဂ္ဂိုလ်လို့ထင်တယ်သတ္တဝါလို့ထင်တယ်ငါလို့ထင်တယ်သူလို့ထင်တယ်ယောက်ျားမိန်းမလို့ထင်တယ်အခုနောက်တော့ကရေမြုံတောင်းကြီးအပေါ်မှာသိတဲ့သဘောပေါက်တဲ့အသိဉာဏ်လေးနဲ့ခန္ဓာကိုယ်ပြန်ပြီးတော့ရှုကြည့်လိုက်တဲ့အခါကျတော့သူထင်တာဘာတွေ့လဲဘာမှမတွေ့တော့ဘူးနော်ပုဂ္ဂိုလ်ကတွေ့ရလားသတ္တဝါလည်းမတွေ့ဘူးယောက်ျားမိန်းမလည်းငါလို့ပြောရတော့တာဘာတွေ့လဲဆံများကလည်းခြေပြားဆုံးတစ်ခေါက်လုံးကိုလိုက်ပြီးတော့ညံကလေးနဲ့ထားတော့ပြီးတော့ကြည့်လိုက်တယ်ငါလို့ပြောတော့တာဘာမှမတွေ့ဘူးဘာသာလည်းတွေ့တယ်လဲဆိုတော့ယောသဘောတွေ့တယ်နာသဘောတွေ့တယ်ခြေသဘောတွေ့တယ်ပြက်သဘောတွေ့တယ်ဟုတ်တယ်မလားပြန်ပြောပါဦးဘာတွေတွေ့တော့ယောသဘောတွေ့တယ်နာသဘောတွေ့တယ်ခြေသဘောတွေ့တယ်ပြက်သဘောတွေ့တယ်ယောက်နံခန္ဓာခြေပြက်ကလေးဒီဘာသစ္စာလေးတော့ဟုတ်တယ်ဒါလေးကဒုက္ခသစ္စာလေးပဲဒုက္ခသစ္စာလေးပဲဆိုတော့ဟောအမြင်မှလေးတွေမြင်ဖို့လားရပါအဲဒီလိုဘာမှမရှိဘူးဆိုတော့တောင်ညာသဘောဆိုတာကဘာမှလုံးဝမရှိတာကိုပြောတာမဟုတ်ဘူးတဲ့နော်ကိုထင်ထားမြင်ထားတဲ့ကိုသတ်မှတ်ထားတဲ့ကိုစောစောတော့ကထင်ထားတဲ့ပုံကမရှိတာသတ္တဝါမရှိတာယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးငါလို့ထင်ရတော့တာလည်းဘာတွေ့တော့ဘာမှမတွေ့ဘူးပုံကသတ္တဝါငါသတ္တဝါယောက်ျားမိန်းမမှစိတ်သုံးနေတဲ့သဘောဒီတောင်ညာဒီလိုမှလိုက်တော့ဘာမှမရှိတာကိုတောင်းကြလို့ခေါ်တာဟုတ်ရဲ့လားဘာတွေမရှိတာတော့ပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမလို့ထင်တဲ့အထင်မြင်တွေဘာတစ်ခုတွေ့လဲအဲဘာမှမရှိတော့ဘူးတဲ့ဒီတော့ပုဂ္ဂိုလ်လည်းမရှိဘူးသတ္တဝါလည်းမရှိဘူးငါလည်းမရှိဘူးသူလည်းမရှိဘူးယောက်ျားလည်းမရှိဘူးမိန်းမလည်းမရှိဘူးအဲဒီလိုမရှိတာဟာတောင်းကြဘာမှမရှိတာတောင်းကြလို့ပြောတာမဟုတ်ဘူးဘာတွေမရှိတာလဲပုဂ္ဂိုလ်သတ္တဝါငါသတ္တဝါယောက်ျားမိန်းမဒါတွေမရှိတာလူကနောက်ကဘာမှမရှိဘူးဒီလိုမလားဘာမှမရှိဘူးဆိုတော့ဘာတွေတွေ့တယ်မေးတော့ရုပ်တွေတွေ့တယ်နာမ်တွေတွေ့တယ်ခန္ဓာတွေတွေ့တယ်ဖြစ်သဘောတွေ့တယ်ပြက်သဘောတွေ့တယ်တောင်ညမဆိုင်ကူလားဆိုင်သွားလားတောင်ညဆိုင်တဲ့အမြင်ဆိုတာအဲ့ဒါပြောတာဟုတ်ရဲ့လားအဲသူရဲ့အမြင်ကတောင်ညဆိုင်သွားပြီတောင်ညဆိုင်သွားပြီဆိုတော့တောင်ညထဲမှာပုဂ္ဂိုလ်တရားမရှိဘူးဘာသာရှိတယ်ရုပ်နာမ်ပဲရှိတယ်ခန္ဓာပဲရှိတယ်ဆိုတော့ရုပ်နာမ်ခန္ဓာတိတိချတရားလားပရမတ်တရားလား ပညာမစင်မနာစင်သွားလားပညာစင်သောဗြဟ္မသဘောတတ္တမရေကုလာတိသွားပြီလားဒီတော့ပုံညတာဆက်ရင်ဗြဟ္မမြင်တယ်လို့ဒီလိုပြောတယ်ဟုတ်တယ်မလားပုံညတာဆက်ရင်ဗာမြင်တော့အခုအရိခာအရိယံတော်ရှင်များဒီဟောပုံညတာဆက်သွားတဲ့အခါကျတော့ဗြဟ္မလေးတွေပိုင်ပိုင်ခြားခြားမမြင်ဘူးလားမြင်သွားလားအဲဒီတော့ပန်းမင်းရှားရှားမြင်သွားတဲ့အခါတော့ပုဂ္ဂိုလ်တော်ဟာမြင်စိတ်သွင်းသွားတဲ့အခါကျတော့ဒိဋ္ဌိဆိုတဲ့တွေမပြောဘူးလားပြောသွားတာပြောသွားပြီခန္ဓာကိုယ်ထဲမှာပုဂ္ဂိုလ်လည်းမရှိဘူးတတ္တဝါလည်းမရှိဘူးငါလည်းမရှိဘူးသူလည်းမရှိဘူးဘာသာရှိတော့ယုံနေတယ်ပဲရှိတယ်အဲဒီယုံနေတယ်ငါဟုတ်ရလားသူကဟုတ်ရလားယောက်ျားမိန်းမကဟုတ်ရလားဘာသဘောလေးပါလိဖြစ်သဘောနဲ့ပြည့်သဘောလေးပဲဖြစ်သဘောပြည့်သဘောဒီပါသစ္စာတော့သာဒုက္ခသစ္စာလေးပါဒုက္ခသစ္စာလေးပါလားဆိုတဲ့အမြင်ကလေးတွေအဲဒီအမြင်နဲ့ဆက်ဆက်ပြီးကြည့်လိုက်တော့ဉာဏ်မင်းလေးတွေရင်းမြင်လာတဲ့အခါကျတော့အဲဒီအမြင်လေးတွေနောက်ဆုံးရင်းကျက်တဲ့အဆုံးမှာနော်ဒိဋ္ဌိကိစ္စတွေအမြင်ပြရှုံရင်းသွားတဲ့အခါကျတော့ဘာဖြစ်သွားတော့သောတာပန်ဖြစ်သွားတာပေါ့ဟုတ်တယ်မလားတရားတွေမရဘူးလားရသွားလားအဲဒီပုံစံလေးတရားတွေရသွားတာဒီခေါင်းကြီးတို့ပရိသတ်တွေလို့နော်ကြောက်ကြက်ထိုင်ပြီးတော့ရသွားတာဟုတ်ရဲ့လားဘယ်ကြောက်ကြက်ထိုင်ပြီးတော့ရသွားတာမဟုတ်ပေမဲ့လို့လေသူ့ကိုပတ်ပြီးတော့ထင်သိလို့မရဘူးသူရဲ့ကမ္မထရှုတဲ့နေရာကနေအခုရေချိုးတဲ့နေရာရအောင်ဘုန်းကြီးပရိသတ်တွေစဉ်းစားကြည့်စမ်းတတိလွတ်လွတ်ခင်းရဲ့လားတတိပရမကင်းဘူးလားကင်းနေလားတမာရီလေးကောင်မရှိဘူးလားရှိနေလားတရားအပေါ်မှာစိတ်ဝင်စားမှုလေးကောင်မရှိဘူးလားရှိနေလားအချိန်ပြေသောဒုက္ခနာကိုမရှိဘူးလားကြီးခဲ့လားဘုန်းကြီးပရိသတ်တွေအဲ့ဒီလိုကြီးနိုင်ရဲ့လားမတူဘူးနော်အဲ့ဒါကြောင့်မလို့သူတရားရတာတမန်ကရှာခံနဲ့ရတယ်လို့တော့မထင်နဲ့အာဒီတရားတော်ဒီရတော်ရှင်များကလေးရင်မြောင်ကလေးသိအောင်နဲ့သူတရားရတာတို့ဒီလက်မကကြည့်နေတာပဲတို့တရားရဖို့သိနေလို့တော့ဒီလိုတော့မထင်နဲ့ဟုတ်တယ်မို့လားအခုနပြောတယ်လို့သူကရင်မြောင်ကလေးမမြင်ခင်တော့ကလေးကိုကသူရဲ့ခန္ဓာကိုယ်မှာစိတ်ဝင်စားမှုအပြည့်မရှိဘူးလားရှိတယ်စိတ်ဝင်စားနေတဲ့ညှုတ်ကန်နေတဲ့အာယုံပြုတ်နေတဲ့ဂယုဆိုင်နေတဲ့သတိပ္ပဏဂိနေတယ်ဟုတ်တယ်မလားဘုန်းတော်ပရိသတ်တွေလည်းပဲအဲဒီလိုစိတ်ဝင်စားနေမယ်အာယုံပြုတ်နေမယ်သတိပ္ပဏဂိနေမယ်နော်အဲဒီလိုမြင်တယ်စိတ်ထဲမှာသွားသွားရင်လာလာရင်နေနေရင်ထိုင်ထိုင်ရင်လှုပ်ရှားလှုပ်ရှားရင်အချိန်မြင့်သာသတိပ္ပဏဂိပြီးတော့စိတ်ဝင်စားနေမယ်ဆိုရင်သူ့လိုပဲတရားမရနိုင်ဘူးလားရနေတာရနေတာပေါ့ဒီလိုမလားအဲဒါကြောင့်မလို့တရားရဖို့ဆိုတာကဘုန်းကြီးပြောချင်တာကအမြဲတမ်းသတိပ္ပဏဂိနေရမယ်အမြဲတမ်းစိတ်ဝင်စားနေရမယ်မိမိသဏ္ဍာန်မှာပေါ်လာတဲ့ဉာဏ်ကလေးကိုပိုးမွေးသလိုမွေးပြရမယ်။ဟုတ်ရဲ့လား။မိမိသဏ္ဍာန်မှာပေါ်လာတဲ့ဉာဏ်ကိုဘယ်လိုပေးဘယ်လိုလုပ်ပြရမှာလဲ။ပိုးမွေးသလိုမွေးပြီးတော့ဉာဏ်ကလေးထက်တဲ့ထက်အောင်သွေးနေရမယ်။ဉာဏ်ကလေးပွားတဲ့ပွားအောင်ကြိုးစားနေရမယ်။ဟုတ်တယ်မလား။ဒါဒီလိုဉာဏ်ကလေးပွားတဲ့ပွားအောင်ကြိုးစားပြီးဉာဏ်ကလေးထမြက်တဲ့ထမြက်လာပြီဆိုတော့မှတစ်ဖက်ကတဏှာဆွဲကိုလောရကိုရှင်းနိုင်တယ်ဒိဋ္ဌိဆွဲကိုလည်းပဲလောရကိုဘယ်ဖယ်ရှားနိုင်ဘူးလားဖယ်ရှားနိုင်လားဘယ်လိုနည်းနဲ့ဖယ်ရှားသလဲမိမိတဏ္ဍာမှာရှိနေတဲ့ယုံနာခန္ဓာဆိုတဲ့အရိယအပေါ်မှာမြင်တဲ့အမြင်ကလေးပရမဝေဝဝဝမြင်မယ်ပရမကျိုးလိုကျတဲ့မြင်မယ်ကျိုးလိုကျတဲ့မြင်ရကနေပြီးတော့စိတ်စိတ်ကလေးမြင်မယ်ဝေဝဝမြင်ရကနေပြီးတော့ပီပီမြင်မြင်မြင်လာမယ်ချီချီလေးမြင်ရမယ်ပိုင်ပိုင်ရှားရှားမြင်လာမယ်ကော့ကော့ကုန်းကင်းမြင်လာမယ်အဲဒီတော့ကော့ကော့ကုန်းကင်းမြင်လာတဲ့အချိန်ခါမှာပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမင်းမဘာမှမရှိပါဘူးယုံနာမှာတပါးတခြားဘာမှမရှိပါဘူးလို့ဆုံးမချက်ချလိုက်နေတဲ့အချိန်မှာအဲဒီပုဂ္ဂိုလ်တရားရတာပဲဟုတ်တယ်မို့လားအဲဒါကြောင့်အဲဒီလိုဖြစ်အောင်နော်ညာတာပညာသိနဲ့ကြိုတင်ပြီးတော့ပညာပရမကွဲအောင်ကြိုးစားထားရမယ်ပုဂ္ဂိုလ်တ attva တဲ့အမြင်ကလေးတွေဖြစ်အောင်ကြိုးစားထားရမယ်ဒိဋ္ဌိဝိသုဒ္ဓိတွေဖြစ်အောင်ကြိုးစားထားရမယ်အဲဒီလိုကြိုးစားပြီးတော့ဆက်လက်လုပ်ရမယ်လို့ကဘာလဲဘာလို့ပါလဲသတိပ္ပဏမြေတာကျင်းနေပါအဲ့ဒါလေအဲ့ဒီတော့သတိပ္ပဏမေနာကိန်းပြီးတော့နော်အမြဲတမ်းစိတ်ဝင်စားနေရမယ်အမြဲတမ်းအာယုံပြုနေရမယ်အမြဲတမ်းညှုတ်ကိုင်းနေရမယ်ကြုံတိုင်းကြုံတိုင်းလှင်းတင်တိုင်းလှင်းတင်တိုင်းခန္ဓာကိုယ်ညာကလေးနဲ့ကြည့်ပြရမယ်ထိုင်ရင်လည်းကြည့်နေကြည့်ပါဆွေရောင်းရင်လည်းကြည့်နေကြည့်ပါနော်သွားရင်လာရင်လည်းကြည့်နေကြည့်ပါဘလို့ပဲကြည့်ကြည့်အပိကလေးတွေခန္ဓာမှာအမြဲတမ်းကြားရောက်နေပြီဆိုရင်ညာကလေးမတည်ဘူးလားထက်လာမှာလားအဲ့ဒီညာကလေးထက်လာပြီဆိုရင်ဒိဋ္ဌိကလေးသာပင်သားဖို့ရအတွက်ခိုင်းရမှာတော့မလားမခင်ရတော့ဘူးညာကလေးဆက်လာတင်းနေမြာဒိဋ္ဌိကလေးသာလေးတဲ့တပိပပပပပပသွားပြီးတော့နောက်ဆုံးဒိဋ္ဌိကလေးသာလောကကင်းစင်တဲ့အချိန်ပြီသောတာပတိမညာရတဲ့အချိန်မှာပဲလို့အဲ့ဒီလေအဲ့ဒီအချိန်မှာတရားရတဲ့အချိန်မှာပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့ဒီအချိန်ကြီးရောက်မိမိတို့ရဲ့သဏ္ဍာန်မှာပေါ်လာတဲ့ဉာဏ်လေးကိုထမြက်တဲ့ထမြက်အောင်အားကောင်းတဲ့အားကောင်းတတိလေးနဲ့လည်းဂိမ်းပေးပါတမာရီလေးနဲ့လည်းသိပေးပါတတိတမာရီပညာသုံးပါဆုံးရင်မိမိတို့လွန်လာတဲ့မဲ့ပေါ်လေးပါရပါလိမ့်မယ်လို့အဲဒီလိုသဘောပေါက်ပြီးတော့ဒီအချိန်ဒီအတိုင်းပဲပြညာချုပ်ကိုအားထုတ်ကြပါလို့တိုက်တွန်းရင်းနဲ့ ကဲဒါရင်းကိုတွေ့ကြအောင်ဆို